Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့2020ပြည်အောက်တိုဘာလ20ရက်နေ့ကျန်းသာပရိသတ်မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျန်းသာပရိသတ်မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးတော့ပါမယ်။American ပြည်ထောင်စုအတွင်းဒီနေ့ဇန်နဝါရီလနောက်ပိုင်းကနေအောက်တိုဘာလအစောပိုင်းထိလူ3သိန်းနီးပါးလောက်ပုံမှန်ထက်ပိုသေဆုံးခဲ့ပါတယ်။အဲ့ဒီအထက်က3ပုံ2ပုံလောက်က COVID-19 ရောဂါဖြစ်ပွားတဲ့ကြောင့်သေဆုံးရတာလို့ American ကုသရေးရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအင်္ဂါနေ့ကထုတ်ပြန်ခဲ့ပါတယ်။ဒီကာလအတွင်းပုံမှန်ရေထွက်ထက်ပိုပြီးသေဆုံးရတဲ့ဦးရေ39,928 ဦးထဲကအသက်25နှစ်ကနေ44နှစ်အတွင်းသေဆုံးသူက 16.5% ကတော့မြင့်တက်လာတယ်လို့ပြောပါတယ်။ Johns Hopkins တက္ကသိုလ်ဆေးရုံးတွေအရ American ပြည်ထောင်စုမှာ COVID-19 ကြောင့်သေဆုံးသူအရေအတွက် 232,000 ကျော်အတည်ပြုထားပြီးကမ္ဘာမှာသေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။ Australia နိုင်ငံမှာတော့ဇူလိုင်လတုန်းကဗီတိုရီယာပြည်နယ်မှာပထမဆုံး COVID-19 ကူးစက်ခံခဲ့ရသူအမျိုးသားတဦးမှာအခုလအစောပိုင်းကဒုတိယကြိမ်ထပ်ပြီးရောဂါပိုကူးစက်ခဲ့တာကိုတွေ့ရတယ်လို့ပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကပြောပါတယ်။အဲဒီလူနာကိုရောဂါပိုတကြောပြန်ကူးစက်ခံရတဲ့လူနာဖြစ်သဘောထားပြီးဆရာဝန်တွေကသတိကြီးကြီးထားပြီးစစ်ဆေးကုသမှုပေးနေပါတယ်။စစ်ဆေးမှုတွေအရရောဂါတကြောပြန်ကူးစက်တာသိကြတယ်ဆိုရင်တော့ဒီလူနာမျိုးသားကဒီကမ္ဘာလုံးမှာ COVID-19 ဒုတိယကြိမ်ပြန်ကူးစက်ခံရသူ6ဦးထဲကတူဖြစ်လာမှာပါ။COVID-19 ကာယရောဂါကြောင့်ကမ္ဘာတလောကခီးသွွားလုပ်ငန်းတွေမှာလည်းထိခိုက်နေပါတယ်။ဟောင်ကောင်ခြေဆိုင်ကသီးပစိဖိတ်လေကြောင်းလိုင်းကဝန်ထမ်း9,900ကိုအလုတ်ကရက်ဆဲလိုက်ပြီးဒေတာတွင်းပြေးဆွဲတဲ့ကသီးဒရဂွန်လေကြောင်းလိုင်းကိုလည်းပိတ်သိမ်းလိုက်ပါတယ်။ COVID-19 ကာယရောဂါဆက်ဖြစ်တဲ့အချိန်ကလေးကအခုထိကုမ္ပဏီကလာစဉ်အမေရိကန်ဒေါ်လာ193တန်းကနေ258တန်းလောက်အထိအရှုံးပေါ်နေတာဖြစ်ပါတယ်။အမေရိကန်သမ္မတဟောင်းဘရစ်အိုဘားမားကဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်အတွက်မဲဆွယ်စည်းဝေးလှုပ်ရှားမှုကိုပို့တုံးဒီမှာစတင်လိုက်ပါတယ်။သူ့လက်ထက်ကဒုတိယသမ္မတဖြစ်တော်ဝင်ယူခဲ့သူဘိုင်ဒန်အတွက်လူမင်းပဲဆန္ဒရှင်တွေနဲ့အသက်အရွယ်ငယ်ရွယ်သူတွေရဲ့ထောက်ခံမှုတွေရရှိစေဖို့ဦးတည်ပြီးအခုလိုမဲဆွယ်စီယိုရီခီးထွက်တာဖြစ်ပါတယ်။ဒါဟာဒီမလာသမရရွေးကောက်ပွဲအတွက်အသက်59နှစ်ရှိပြီဖြစ်တဲ့သမရလောင်းအိုဘားမားရဲ့ပထမဆုံးကြိမ်လူ့ကိုယ်တိုင်မဲဆွယ်ပွဲလည်းဖြစ်ပါတယ်။သမရထရမ်ကတော့ရွေးကောက်ပွဲအနိုင်ရရေးတော့ချက်ကြတဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်မှာမဲဆွယ်ပွဲတွေလုပ်မှာဖြစ်ပါတယ်။လူထုသဘောထားစစ်တမ်းတွေမှာသမရထရမ်ရဲ့ရှေ့ကပြေးနေတဲ့အသက်89နှစ်ရှိပြီဖြစ်တဲ့ဂျိုးဘိုင်ဒန်ကတော့ဗိုလ်ချုပ်တွေမှာတတိယမြောက်နေ့ဇက်တိုက်လူထုနဲ့တွေ့ဆုံပွဲလုပ်ဖို့မရှိဘူးလို့ပြောပါရယ်။ American သမ္မတဒေါ်နယ်ထရမ်ကတရုတ်နိုင်ငံမှာ10နှစ်ကြာစီးပွားရေးလုပ်ငန်းတွေမအောင်မြင်မြင်နဲ့ရှာဖွေခဲ့တယ်လို့ရုပ်ငန်းတစ်ခန်းလည်းဖွင့်လှစ်ခဲ့ပြီးတရုတ်အစိုးရထိန်းချုပ်ထားတဲ့ကုမ္ပဏီကြီးတစ်ခုနဲ့စီးပွားဖက်ဖြစ်အောင်ဆောင်ရွက်ခဲ့တယ်လို့ The New York Times သတင်းစာကပြောပါရယ်။ Britain နဲ့ Ireland နိုင်ငံတို့ကလွဲရင်တရုတ်နိုင်ငံတနိုင်ငံထဲမှာသမ္မတထရမ်ကဗန်စရင်ဖွင့်လှစ်ထားတာဖြစ်တယ်လို့လည်းထရမ်ရဲ့အခွန်ပေးဆောင်မှုဆိုင်ရာဆောင်ရွက်စာတမ်းတွေကိုကိုးကားပြီး The New York Times သတင်းစာကရေးထားတာဖြစ်ပါရယ်။တရုတ်နိုင်ငံကဗန်စီယင်းကိုထရမ်နိုင်ငံကဟိုတယ်စီမံခန့်ခွဲရေးကုမ္ပဏီကထိန်းချုပ်ထားတာဖြစ်ကြောင်းတရုတ်နိုင်ငံရဲ့စီးပွားရေးအခွင့်အလမ်းတွေရှာဖွေနေချိန်2013ခုနှစ်က2015ခုနှစ်အတွင်းအမေရိကန်ဒေါ်လာ138,562ဒေါ်လာကိုအခွန်ပေးဆောင်ခဲ့ကြောင်းအခွန်မှတ်တမ်းတွေအရသိရပါတယ်။ထရမ်စီးပွားရေးအဖွဲ့ရဲ့ရှေ့တွေဖြစ်သူအလန်ဂါဒန်ကတော့ဒေသဆိုင်ရာအခွန်ငွေတွေပေးဆောင်ဖို့တရုတ်ဘဏ်တစ်ခုမှာအကောင့်စီးဖွင့်ခဲ့ရတာလို့ New York Times သတင်းစာကိုဖြေကြားခဲ့ပါတယ်။တရုတ်ကိစ္စဟာနိုဘလာ American သမ္မတရွေးကောက်ပွဲမှာဆွေးနွေးကြီးကုန်စရာကိစ္စကြီးတစ်ခုဖြစ်လာနေတာပါ။လိင်တူချင်းလက်ထက်ထိမ်းမြှားသူတွေအတွက်ဒန်တီညီမြအခွင့်အရေးပေးထားတဲ့ Civil Union Laws ဥပဒေတရားပြဋ္ဌာန်းပေးဖို့ပူရာပင်ကြီး Francisca တောင်းဆိုလိုက်တာကြောင့်ဗာတီကန်ရဲ့ရည်တည်ချက်အားအသင့်စရာပြောင်းလဲသွားခဲ့ပြီဖြစ်ပါတယ်။ရောမမျိုးရုပ်ရှင်ပွဲတော်မှာမှတ်တမ်းရုပ်သံတစ်ခုကိုဗုဒ္ဓဦးနေကထုတ်လွှင့်နေခြင်းအတွင်းပူဇော်မင်းကြီးရဲ့ကြေညာချက်ကိုအခုလိုကြားသိလိုက်ရတာလည်းဖြစ်ပါတယ်။လိင်တူချင်းဆက်ဆံသူတွေလည်းပိသားစုဝင်တွေရဲ့အစိပ်ပိုင်းဖြစ်ခွင့်ရှိကြောင်းသူတို့ဟာလည်းဖျားသခင်ရဲ့သားတော်တပည့်တော်တွေဖြစ်လို့ပိသားစုဖြစ်ခွင့်ရှိကြောင်းပူဇော်မင်းကြီးကသူ့ဘဝစကြောင်းကိုရိုက်ကူးထားတဲ့ Francisco မှတ်တမ်းရုပ်ရှင်ထဲမှာပြောထားတယ်လို့ Catholic News Agency CNA သတင်းဌာနကပြောပါရယ်ကျွန်တို့တို့ဖန်တီးရမှာကလိင်တူချင်းလက်ထက်ထိမြသူတွေအတွက်ဓာတ်ညီများရဲ့အခွင့်အရေးပေးထားတဲ့ဥပဒေတရားပဲဖြစ်ပြီးဒါမှသူတို့ကိုတရားဥပဒေအရအကာအကွယ်ပေးနိုင်မှာဖြစ်တယ်လို့ပုဂ္ဂိုလ်ရမင်းကြီးကပြောပါရယ်ပုဂ္ဂိုလ်ရမင်းကြီးက2010ခုနှစ်တုန်းကအာဂျင်တီးနားနိုင်ငံဘွာနိုဆာယရက်စ်မြို့မှာ ခရီးရန်ကန်ကျုပ်စီရတော်အဖြစ်ရှိနေတော့ကလိတ်တူချင်းလက်ထက်တာကိုစန့်ကျင်ခဲ့သူတယောက်ဖြစ်တယ်လို့လည်း CNN သတင်းကပြောပါတယ
်။ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.33 ညာ5.40 kHz 8.33 ညာ5.51 kHz 5.89 နဲ့ဖိုင်နမီတာ190 kHz 1905တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်။တင်တော်ဝင်းမြမှာစက်တာဝရီမင်းနဲ့ VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ကြောပြနေပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါနေ့စဉ်ကူးစက်သူရေအတွက်တထောင်ဝန်းကျင်မှာဆက်တန်းလာနေပြီးဒီနေ့မှာတော့1194ဦးအသစ်ထွက်တွေကသေဆုံးသူ28ဦးထွက်တွေ့ခဲ့တယ်လို့မနေ့ညကနောက်ဆုံးထုတ်ပြန်ထားပါတယ်။ဒီရက်ပိုင်းတွေအတွင်းစစ်ဆေးမှုတွေကလည်းတသောကျော်ဇက်တိုက်ရှိလာခဲ့ပြီးပိုးထွေနှုန်းက600,000အောက်မှာဆက်ရှိနေကမနေ့ကတော့800,000ရှိခဲ့ပါတယ်။မနေ့ဗိုလ်ထုတ်နေ့ည7နာရီချိန်ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း14,362ခုကိုစစ်ဆေးခဲ့ပြီးအခုတနိုင်ငံလုံးစစ်ဆေးနိုင်သူပေါင်း5,000ခွဲကျော်ရှိလာနေကစုစုပေါင်းပြန်များပိုးတွေနှုံးကလည်းခုနှစ်ရာခိုင်နှုန်းမှာရှိနေပါတယ်။အခုဆိုရင်စုစုပေါင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း39,696ဦးအဖြစ်4,000နီးပါးရှိလာပြီးသေဆုံးသူပေါင်းကလည်း982ဦးအဖြစ်1,000နားကိုကတ်လာနေပါပြီ။ဒါပေမဲ့ပြန်ကောင်းလာသူတွေလည်းပိုပိုများလာရမှာမနေ့က918ဦးအဖြစ်ဆေးရုံဆင်းခွင့်ရကစုစုပေါင်းပြန်ကောင်းလာသူ18,165ဦးအဖြစ် 2,000 နားကိုကတ်လာနေပြီးစုစုပေါင်းပိုးတွေ့သူရဲ့4,900,000အဖြစ်တဝန်းနီးပါးပြန်ကောင်းလာနေပါပြီ။မနေ့ညနေပိုင်းကထုတ်ပြန်ကြရလဲတနေ့ကပိုးတွေ့သူပေါင်း1,306ဦးမှာထုံးစံအတိုင်းရန်ကုန်တိုင်းက1,008ဦးနဲ့အများဆုံးဖြစ်ကပဲခူးက88ဦးနဲ့ဒုတိယမန္တလေးက82ဦးနဲ့တတိယအများဆုံးဖြစ်ခဲ့ပါတယ်ခင်ဗျာ။အာဆီယံကုလသမဂ္ဂဝန်ကြီးများအစည်းအဝေးကိုကုလသမဂ္ဂတွင်မှုချုပ်ကအောက်တိုဘာ22ရက်နေ့စွဲနဲ့သုံးလွှာတစောင်းပေးပို့လိုက်ပါတယ်။ဒီသုံးလွှာထဲမှာမြန်မာနိုင်ငံကရခိုင်ပြည်နယ်နဲ့တခြားနေရာတချို့ကရိုဟင်ဂျာနဲ့အခြားလူမှုအတိုင်းဝိုင်းတွေအိုးအိမ်ဆုံးထွက်ပြေးတင်းရှောင်နေရဆဲဆိုးရတဲ့ဒုက္ခတွေရင်ဆိုင်နေရဆဲဖြစ်တဲ့အတွက်ပြဿနာရဲ့ကြောင်းရင်းစင်းမြစ်ကိုဖြေရှင်းဖို့အပူတပြင်းလိုအပ်နေတယ်လို့ကုလသမဂ္ဂတွင်မှုချုပ်ကဆိုပါတယ်။ဒုက္ခတွေလုံးလုံးကျုံကျုံဂုံတိတ်ခါရှိရှိသူတို့ဆန္ဒလျောက်ပြန်သွားနိုင်မဲ့အခြေအနေတွေဖန်တီးပေးဖို့လိုအပ်တယ်လို့လည်းဆိုပါတယ်။ဒါအပြင်တာဝန်မကင်းသူတွေတာဝန်ရှိသိမှုဟာရေရှည်ပြန်လည်တင့်မြတ်ရေးအတွက်မရှိမဖြစ်လိုအပ်တယ်လို့လည်းအထွေထွေချုပ်ကဆိုပါတယ်။ဒီအတွက်မြန်မာဆွေရဲ့အားထုတ်မှုကိုအာဆီယံနဲ့လက်တွဲခုညီဖို့အသင့်ရှိတယ်လို့လည်းဖော်ပြထားပါတယ်။ဒါပေမဲ့အဓိကတာဝန်ရှိတာကတော့မြန်မာအာဏာပိုင်နေတာဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျ။ကိုဗစ်ကာယောဂါကြီးကြောင့်စီးပွားရေးအသုံးစီအနည်းဆုံးဖြစ်အောင်ရှင်ပြန်လာမဲ့အန္တရာယ်ကြောင့်အာရှကအထည်ချုပ်လုံတမာပန်းပေါင်းများစွာဝင်ငွေပိုနှိမ့်ချပြီးအမျိုးသမီးတွေပိုဒုက္ခရောက်တော့မယ်လို့နိုင်ငံတကာလုံတမာအဖွဲ့ကထုတ်ပြန်လိုက်ပါတယ်။နိုင်ငံတကာလုံတမာအဖွဲ့ ILO ကကိုဗစ် -19 ကမ္ဘာကာယောဂါကြီးကြောင့်အလုံချိန်လျှော့ခံဒါမှမဟုတ်အလုံချုပ်ခံရပြီးဖြစ်တဲ့အလုံတမာ40ရာခိုင်နှုန်းဟာအခုအချိန်ထိအလုံပြန်ဝင်နိုင်သေးပဲအလုံပြန်ဝင်နိုင်မဲ့သူတွေလည်းအရင်ခက်ခက်ခဲခဲရုန်းကန်ပြီးရထားတဲ့လုံသားအခွင့်အရေးတွေပြန်ဆုံးရှုံးဖို့ရှိနေတယ်လို့မနေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ဒီလူသမားတွေအနေနဲ့တကယ့်ကိုထိခိုက်နစ်နာဖို့အန္တရာယ်များနေပြီးစက်ရုံတွေဘက်မှလည်းအော်ဒါမာတဲ့နာမည်ကြီးကုမ္ပဏီတွေရဲ့ဖိအားကြောင့်ဖြစ်သင့်ဖြစ်တိုက်တဲ့လုပ်ငန်းခွင်အခြေအနေကိုအာမခံချက်ရဖို့ခက်နေတယ်လို့ ILO ရဲ့ပိုကောင်းတဲ့လုပ်ငန်းအစီအစဉ်အဖွဲ့ကတာရာရန်ဂရန်ဂျန်ကဆိုပါတယ်။အာရှကမြန်မာအပါအဝင်ဘင်္ဂလားဒေ့ရှ်ကမ္ဘောဒီးယားတရုတ်အိန္ဒိယဖိလစ်ပိုင်အင်ဒိုနီးရှားဗီယက်နမ်ပါကစ္စတန်သရီလင်္ကာကအလုသမားတွေပါဝင်တယ်လို့ဒီသုတေသနအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့ဆန္ဒပြပွဲတွေကိုနှိမ်နင်းဖို့ရည်ရွယ်ထုတ်ပြန်ထားတဲ့ရေးပေါ်အခြေအနေမိန့်ကိုရုပ်သိမ်းကောင်းရုပ်သိမ်းသွားမယ်လို့ဝန်ကြီးချုပ်ကဗိုလ်ထုနေ့ကပြောလိုက်ပါတယ်။ဒါပေမဲ့ဆန္ဒပြသူတွေကတော့ဝန်ကြီးချုပ် Private Chan Ocha 3ရက်အတွင်းယာတုကနှုတ်ဆက်ပေးရမယ်လို့တောင်းဆိုလိုက်ပြီးဖြစ်ပါတယ်။2004ခုနှစ်ကအနာသိန်းခေါင်းဆောင်ဖြစ်ခဲ့တဲ့ဝန်ကြီးချုပ်ပရယုတ်ကတနင်္ဂနွေလုံးကိုမေကွန်းပြောကြရမှာအကျန်းဖတ်မှုတွေမရှိဘူးဆိုရင်ဘန်ကောက်မြို့တွင်အရေးပေါ်အခြေအနေကိုရုပ်သိမ်းပေးနိုင်တယ်လို့လည်းပြောခဲ့ပါတယ်။ဒါပေမဲ့ဘယ်တော့ရုပ်သိမ်းပေးမယ်ဆိုတာကိုတော့ထည့်မပြောခဲ့ပါဘူး။ဆန္ဒပြပွဲတွေကိုဦးဆောင်နေသူတွေကတော့၃ရက်အတွင်းဝန်ကြီးချုပ်ပရယုတ်ယာတွေ့ကမနှုတ်ထွက်ဘူးဆိုရင် ဆန္ဒပြပွဲတွေဆက်လုပ်သွားမယ်လို့ပေါ်တူနေကပြောပါတယ်။ပေါ်တူနေကထောင်ချီတဲ့ဆန္ဒပြသူတွေကလူ၄ယောက်ထက်ပိုမစုရဆိုတဲ့မိန့်ကိုအာခံပြီးဒီမိုကရေစီထိမ့်မတ်ကြောက်တိုင်တဲ့ဝန်ကြီးချုပ်အင်ဒေါ်ရီစီကို6ရက်တက်တိုက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်။ပေါ်တူနေအစောပိုင်းကလည်းတိပားမှာရောက်ရှိနေတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်မီတာစုပိုင်တဲ့White TV ကိုပိတ်ပင်တဲ့ဆုံးဖြတ်ချက်ကိုတရားရုံးကပြန်ရုပ်သိမ်းပေးခဲ့ပါတယ်ခင်ဗျာ။ကြော်တာရေးမနက်ခင်းသတင်းတွေကိုကိုရဲမဲထွန်းနဲ့ကျွန်တော်ဝင်းမဲကြော်ပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ။
လူမျိုးတုံးတက်ပြတ်မှုကာကွယ်ရေးသဘောတူစာချုပ်ကိုမြန်မာကချိုးဖောက်တယ်လို့စွပ်စွဲထားတဲ့ဂမ်ဘီယာနိုင်ငံကတောက်ကြနေအောက်တိုဘာလ23ရက်မှာ Memorial လို့ခေါ်တဲ့စာမျက်နှာ900ရှိတဲ့အချက်အလက်အပြည့်စုံတင်ပြချက်ကို ICJ ကိုတင်သွင်းတော့မယ့်အကြောင်းနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ဂမ်ဘီယာကအခုတင်သွင်းမဲ့ Memorial လို့ခေါ်တဲ့အချက်အလက်အပြည့်စုံတင်ပြချက်ဟာမြန်မာကိုသူတို့ဆွဆွဲထားတဲ့ genocide လူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်လို့ဘလောက်ထိခိုင်မာမှုရှိတယ်လဲဆိုတာကိုတပ်တွေအထောက်ထားတွေနဲ့ ICJ နိုင်ငံတကာတရားရုံးကိုရှောက်လဲချက်တင်သွင်းရတာဖြစ်တယ်လို့ဂမ်ဘီယာဘက်ကလိုက်ပါဆောင်ရွက်နေတဲ့ American Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်က VOE ကိုပြောပါတယ်
။အဲ့ဒီ memorial ကစာမျက်နှာ900ကျော်ပါတယ်။အဲ့ဒီမှာအထောက်အထားတွေလည်း100ကျော်ပါတယ်။အဲဒီမှာမြန်မာစစ်တပ်တွေကမလုပ်ထားရဆိုတာမလုပ်ခဲ့ရဆိုတာ crime against humanity and war crimes တွေအဲဒီမှာလုပ်တာတွေပါတယ်အားလုံးကမှပါပါတယ်အားလုံးအချောအထားနဲ့ witness တို့ UN က now တခြားစိတ်ချရတဲ့မန်ကန်တဲ့ source တွေကယူထားတာပါမြန်မာဆိုရကတဲ့ကိုယ်တိုင်ပြောခဲ့ပါတယ်ရခိုင်ပြည်မှာသူတို့ crime လုပ်ခဲ့တယ်လို့မြန်မာဆိုရလိုက်ကပြောခဲ့ပါတယ်တာဝန်ဘလူးခရိုင်းလုပ်တယ်ဘလောက်လုပ်တယ်ဆိုတာမပြောပါဘူးအသေးစိတ်ကျွန်တော်တို့အဲ့ဒီမှာရေးထားပါတယ
်တောက်ကြနေမှာ ICJ ကိုတင်သွင်းမဲ့ဂမ်ဘီယာရဲ့ Memorial အချက်အလက်အပြည့်စုံတင်ပြချက်ဟာအလွန်အရေးကြီးပြီးမြန်မာဘက်ကပြန်လည်ခုခံခြေပါရမှာဖြစ်တယ်လို့လည်းဒေါက်တာဝါကာဦးတင်ကဆိုပါတယ
်အသေးအရေးကြီးပါတယ်ဘာဖြစ်လို့ဆိုတော့900ကျော်ရှိပါဘလောက်အရေးကြီးလို့ဆိုတာဆံမျက်နှာ900ကျော်မှာကျွန်တော်ရေးထားတဲ့တစ်ခုcrimeGenocidal crime, genocidal act of genocide, and crime of genocide. As far as ye taro, Myanmar suya ga era go reject lo lo maya ang chunoro upag ga sese ne ye tha bare. Myanmar suya ga le bulu bulu ye masura chunoro ga nene babaro ti bare le babulo soro turo le turo kodain le kyo ke bare. Biro turo ga ku tacha nene baba saya lo ne re nene baba lo daro go ye ba me.ဆူရတာရီဘတ်တန်လို့မှာပေါ့လေအဲအဲ့ဒါပြီးရင်ပေါ်လာပြီးရင်နောက်တစ်ခါဆူရော ICJ ကကျွန်တော်ဖက်ကို3လမြန်မာဖက်ကို3လပြန်ပြီးတော့ဖေးပါမယ
် ICJ နိုင်ငံတကာတရားရုံးကဒီနှစ်ဇန်နဝါရီလ23ရက်မှာမြန်မာနဲ့ဂမ်ဘီယာအပေါ်ချမှတ်ခဲ့တဲ့အမိန့်စီရင်ချက်တွေအရဂမ်ဘီယာဘက်ကရှောက်လဲချက်ကိုဇူလိုင်လ23ရက်မှာတင်သွင်းရမှာဖြစ်ပေမဲ့COVID-19 ကပ်ရောဂါအခြေအနေကြောင့်အောက်တိုဘာလ20ရက်နေ့အထိရွှေ့ဆိုင်းနေတာဖြစ်ပါတယ်။မြန်မာဘက်ကတော့ genocide မကျူးလမဘူးဆိုရဲပြန်လည်ခုခံခြေပါချက်ကို2021ခုနှစ်ဇန်နဝါရီလ25ရက်နေ့မှာ ICJ ကိုတင်သွင်းရမှာပါ။ဒီအတောတင်းမှာပဲ ICJ ကမြန်မာအပေါ်ချမှတ်ထားတဲ့ဂျားဖြတ်အရေးပေါ်စီမံဆောင်ရွက်ချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရကလိုက်နာအကောင့်ထဲပေါ်ခြင်းမရှိဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကဆွဆွဲပြောဆိုခဲ့ပါတယ်။အောက်တိုဘာလ20ရက်အင်္ဂါနေ့ကဗြိတိန်နိုင်ငံလန်ဒန်မှာရှိတဲ့ဘင်္ဂလားဒေ့ရှ်နဲ့ကနေဒါတန်ယုံတို့ကပူးပေါင်းပြုလုပ်တဲ့ဗီဒီယိုကွန်ဖရင့်အစည်းအဝေးမှာမြန်မာအစိုးရဟာ ICJ တရားရုံးဆုံးဖြတ်ချက်ကိုမလိုက်နာဘဲရခိုင်ပြည်နယ်မှာဖိနှိပ်ညှိနှိပ်မှုတွေကိုဆက်လက်ပြုလုပ်နေဆဲဖြစ်တယ်လို့ဆွေးနွေးခဲ့ကြကြောင်း VOE Bangladesh ဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီ Video Conference အစည်းအဝေးမှာ Bangladesh နိုင်ငံသားရေးဝန်ကြီး Dr. AK Abdul Momen လည်းပါဝင်ခဲ့တယ်လို့ဆိုပါတယ်။ ICJ တရားရုံးမှာမြန်မာကိုဂမ်ဘီယာကဆွဲထားတဲ့အမှုနဲ့ပတ်သက်လို့ကနေဒါနဲ့နယ်သာလန်နိုင်ငံတွေကအပြည့်အဝပူးပေါင်းဆောင်ရွက်မဲ့အပေါ်မှာဘင်္ဂလားဒေ့ရှ်ကကြိုဆိုကြောင်းလည်းနိုင်ငံသားရေးဝန်ကြီးဒေါက်တာ AK Abdul Momen ကပြောကြားခဲ့ပါတယ်ရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှင်းနေခြင်းပါမဲ့အထွေထွေရွေးကောက်ပွဲနှီးကပ်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေပါရရှိနေပါလိမ့်။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နယ်စပ်နာရှင်ပြည်သူတွေအနေနဲ့ရောပါရသိရှိထားတယ်မှာလိမ့်။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ပြည်သူမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်နေသေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအသက်ရှင်ချုပ်နေပေးသွားမှာဖြစ်ပါရဲ့ရှင်
။ကျွန်တော်ဝင်းမြင်ပါ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲကိုယ်စားလှယ်၃ကို AA ရခိုင်လက်နက်ကိုင်အဖွဲ့ကမချခင်ကဖမ်းခဲ့တဲ့ပေါ်NLD ဘက်ကပြန်လှုပ်ပေးဖို့ကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။နိုင်ငံရေးအမျှော်မြင်ရှိရင်ပြန်လှုပ်ပေးတင်တယ်လို့ပြောလာတဲ့ NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာဒီကြေညာချက်ထုတ်ရခြင်းအကြောင်းရင်းကိုအခုလိုဆက်ရှင်းပြပါတယ်
။ကျွန်တော်တို့နိုင်ငံရေးပါတီတစ်ခုနေတော့မင်းရဲ့ယက်တီချက်ကိုပြည်သူတွေသိရှိအောင်ထုတ်ပြန်လိုက်တာပဲဖြစ်ပါတယ်။ဒီကိုယ်စားလှယ်သုံးခုကိုမင်းမြန်စရာရှိတယ်ဆိုပြီးတော့အေးရဖန်စီထားတယ်ပြောရဲသို့သောစတင်ဖန်စီတင်တဲ့ကိုကရိုင်းနဲ့ထူထောင်နှိပ်စက်တာရှိပါတယ်။နောက်ပြီးတော့သူတို့ကစစ်တုံးမနေမဟုတ်ပါဘူး။စစ်ပွဲအတွင်းမှာဖမ်းမိတဲ့စစ်တုံးမနေမဟုတ်ပါဘူး။လဲလဲပေးဖို့တောင်းဆိုတဲ့လူတွေကလည်းဥပဒေနဲ့အညီတရားရုံးမှာခုခံချေပောင်းဝင်ရပါတယ်။တရားကြီးကနေပြီးတော့စည်းညုံလုံးစရာအရာဒါအပြစ်ရှိတယ်ဆိုပြီးအပြစ်ပေးထားတာဖြစ်ပါတယ်။ဒါမျိုးကိုကျွန်တော်တို့ကအလဲလဲလုံးလို့မရနိုင်ပါဘူး။ဒီလိုတောင်းဆိုမှုတွေလုပ်နေစားတော့ကျွန်တော်တို့တော့ကိုယ်စားလှယ်တွေကိုအများဆုံးပြန်လုပ်ပြီးတရားဝင်စာနဲ့တောင်းဆိုတာပဲဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီပေါ်မှာဒီအနေနဲ့ဘယ်လိုတုံ့ပြန်လာမယ်လို့မျှော်လင့်ထားလဲဆရာ
ဒါတော့သူအနေနဲ့နိုင်ငံရေးကိုရှိမျှော်တွေးမှဆိုရင်တော့လုပ်ပြီးနိုင်ပါတယ်အဲဒီလိုမှမဟုတ်ဘဲနဲ့လက်နဲ့အားကိုးနဲ့လုံးကုတ်လက်ထဲရထားတဲ့ဒီဌာစာကံတော်မျိုးထားမယ်ဆိုရင်တော့ဒါသူတို့ရဲ့ဆုံးဖြတ်ချက်ပဲဖြစ်ပါနိုင်မယ
်ဟုတ်ကဲ့ဆရာအခုသူတို့ဖန်ခံရတာတပတ်ကျော်လာပြီပေါ့ဆရာနော်။တစုံတရာဆက်သွယ်မှုကြိုးပမ်းမှုတွေရောဘယ်လိုနေထားရှိလဲဆရာ
။တပတ်ကဆက်သွယ်လာမှတော့ကျွန်တော်ကတစင်းတရာမှာပါခင်ဗျာ။အကြမ်းဖက်ဖွဲ့စည်းကြီးညာထားတဲ့ဖွဲ့စည်းကိုတရားဝင်နိုင်ငံကြီးပါတီတစ်ခုကဆက်သွယ်လို့မရပါဘူး။ဒါဥပဒေကတာမြစ်ထားပါ
။ဟုတ်ကဲ့ဆရာ။အစိုးရဘက်ကရောဘယ်လိုလုပ်ပြနေတဲ့အနေထားရှိလဲ။ဆရာတို့ NLD ကအစိုးရဖြစ်နေတော့လေ
။အဲဒါမျိုးအစိုးရကတတ်လုံးဝမကြည့်ပါဘူးခင်ဗျာကျွန်တော်တို့ကတော့ပါတီရဲ့ပေါ်လာတဲ့ယက်တီချက်ကိုထုတ်ပြောတာပဲကျွန်တော်တို့တတ်နိုင်ပါတယ
်ဟုတ်ကဲ့ဒီကာကွယ်ရေးဘက်ကအပိုင်ကရောပူပေါင်းဆောင်ရွက်မှုအနေထား
အခုနေ့ကတော့ဘာမှဒီတက်မလို့လည်းထုတ်ပြန်တာမရှိတဲ့အတွက်ကျွန်တော်တို့ဘာမှမပြောနိုင်ပါဘူ
းဟုတ်ကဲ့အထူးသဖြင့်တော့ဒီရွေးကောက်ပွဲကာလမှာဖြစ်တဲ့အတွက်ရွေးကောက်ပွဲနယ်မြေဆိုင်ရာအငင်းပွားမှုတွေလည်းကျုံနေတဲ့ကာလပေါ်ဆရာနော်အဲ့တော့ဘလိုမျိုးဒီကိစ္စကိုခြံတွေ့ပြင့်တယ်လို့ထင်လဲ
။ဒါတော့အခြေခံမှာရခိုင်ပြည်နောက်ပိုင်းပြည်နာနိုင်ငံကြီးပြည်နာပါပဲ။နိုင်ငံကြီးပြည်နာဖို့နိုင်ငံကြီးနည်းနဲ့ဆရာထက်ပါစွာဌာနပြည်နဲ့ဖြည့်ရှင်းမယ်ဆိုရင်ဒီနီးနောင်သားချင်းတွေဖြစ်တဲ့အတွက်အပြည့်နေရစရာမရှိပါဘူး။နိုင်ငံကြီးပြည်နာဖို့လက်နဲ့နည်းနဲ့ဖြည့်ရှင်းတဲ့အတွက်ဒီအကျိုးဆက်တွေဖြစ်လာတာပဲ
။ဟုတ်ကဲ့ဆရာကြီး။တစ်ဖက်ကဟိုဒီအကျန်းဖက်အဖွဲ့အနေနဲ့သတ်မှတ်ထားတယ်ပေါ့နော်။ဒီကိစ္စကပြန်လို့ညီလာခံမှလည်းမဖိတ်ခဲ့တဲ့အနေထားမှာဘယ်လိုမျိုးစုံကြည့်နိုင်မယ့်အနေထားမျိုးဆရာသက်စမယ်လဲ
။အေးဟာမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်ပါတယ်။အဲ့တော့မြောက်ပိုင်းမဟာမိတ်အဖွဲ့ကညီညာညီဆွေးနွေးဝယ်ရင်းမှာပါဝင်နိုင်ပါတယ်။ဒီမှာအေးရအစုပြုချက်တွေကိုသူတို့ယူလာလို့ရနိုင်ပါတ
ယ်ဟုတ်ကဲ့အခုနောက်ပိုင်းကဒီမြောက်ပိုင်းမှာမိအဖွဲ့လေးနဲ့လည်းမဆုံပြကြဘူးပေါ့နော်နောက်ဆုံးပြခဲ့တဲ့ပင်လုံးညီလာခံတုံးကလည်းမြောက်ပိုင်းအဖွဲ့လေးမလာခဲ့ဘူးပေါ့တစ်ဖက်ကလည်းအေးရမဖိတ်တာလဲအကြောင်းပြချက်တစ်ခုအနေနဲ့သူတို့ပြောကြပါပဲဆရာဒီနေထားကိုဘယ်လိုကြော်လွှားဖို့ဆရာတို့စဉ်းစားထားတာရှိလဲ
ဒါဆိုကျွန်တော်တို့စဉ်းစားရှိရဆိုရင်လုံးလုံးမဖြစ်နိုင်ကြမရှိပါဘူးဘယ်လိုပဲပုံလုံးမဆိုတာတော့ဒါငင်းငင်းတဲ့အဓိကတောင်းယူနေတဲ့လူတွေကနေတင်ပါတယ်ကျွန်တော်တို့ပါတီကတော့ဘယ်လောက်ထိခဲတဲ့ဝင်မပြောနိုင်ပါဘူ
းဟုတ်ကဲ့အေးဘက်ကလည်းဒီကျင်ညာချက်ထုတ်တယ်ပေါ့ဆရာနော်အဲ့တော့အဲ့ဒီပုံမှန်ဘူးဆရာတို့ကလည်းကျင်ညာချက်တစ်ခုပြန်ထုတ်တယ်ပေါ့ဆရာနော်အဲ့တော့အဲ့ဒီနှစ်ခုရဲ့ဒီအသွားလာအနေထားမှာဘာဖြစ်လာဖို့ဆရာမျှော်လင့်ထားလဲ
သူတို့ရဲ့နိုင်ငံကြီးအညွန်ပုံပေါ်မှုတည်ပြီးတော့ဒီရလက်ကဖြစ်လာပါလိမ့်မယ်ကတနာတခုဆိုတာကြာလာပြီဆိုရင်ပုံပြီးပွားလာတဲ့သဘောရှိပါတယ်အဲ့တော့နိုင်ငံကြီးပြဿနာကိုနိုင်ငံကြီးသဘွေဝိုင်းမှာဖြည့်ရှင်မှုဟာနှောင့်နှေးလာတာနဲ့ပြဿနာဟာပိုကြီးလာမယ်ဘယ်သူ့အတွက်မှမကောင်းပါဘူ
းဟုတ်ကဲ့ဆရာဒီနေရာမှာဒီရွေးကောက်ပွဲကာလကိုဗစ်ကာလနဲ့ကြုံနေရတဲ့အတွက်ကောဆရာပိုနှောင့်နှေးမဲ့အနေအထားကိုစိုးရိမ်နေလားဘယ်လိုအကြံပေးကြလဲဆရာ
အဲ့တော့ရွေးကောက်ပွဲနဲ့ကိုဗစ်နဲ့ပဲဆိုင်ပါတယ်အခုဒီရခိုင်ပြည်နယ်ပိုင်းမှာဖြစ်တဲ့လက်နက်ကိုင်ပြည်ပခါကတော့ ကိုပင်နဲ့များပြားသက်ဆိုင်မှုမရှိပါဘူးခင်ဗျာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာအားလုံးညီကျဲစွာဖြစ်ရှင်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမင်းပ
ါဆန္ဒပြတိကြရဲ့စုံတရီမင်းမျိုးမှာတောင်းဆိုလှူရှားခဲ့ရတဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်လူငယ်နှုတ်ကိုနောက်ထပ်ထောင်နဲ့တနည်းရှိချမှတ်လိုက်တဲ့အကြောင်းပြပြပါမယ်ကျွန်တော်ထောင်းခံပါရှိခိုင်းတဲ့ချင်းမီနယ်ဒီမှာစစ်ပွဲတွေအဆုံးသတ်ရေးပြီးခဲ့တဲ့လနောက်ပိုင်းကမန္တလေးမြို့မှာငြိမ်းချမ်းစွာတောင်းဆိုလှူရှားခဲ့ကြတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအဖွဲ့ဝင်ကိုစိုးလနိုင်နဲ့ကိုကျော်သီဟရဲကျော်တို့ကိုမန္တလေးတိုင်းအမရမူရာမြို့နယ်တရားရုံးကဒီကနေ့ပဲနောက်ထပ်ထောင်နဲ့တနည်းရှိချမှတ်လိုက်တာဖြစ်ပါတယ်။အဆိုအနေနဲ့တမရကိုအကြီးအကျယ်ဖြစ်အောင်လုပ်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့တရားရုံးကစီရင်ချခဲ့တာလို့လည်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဒုက္ခတက်ကိုအောင်ပြည့်စုံဖြူကပြောပါတယ်။
ဒီနေ့ကျတော့ဒီငါကဆရာရဲ့ဝန်နဲ့ပြီးတော့ငါကတော့တနည်းငါခါကျွတ်တနည်းပေါ့နော်နှစ်နှစ်ပေါ့နော်စသဖြင့်ဆာဒါမဲ့တမှုလေးဖြစ်တဲ့အတွက်တပေါင်းလေးကြာခံပြီဆိုပြီးတော့တနည်းပဲကြာရမှာပေါ့ကိုကျော်ဒီရရဲ့ကျော်နေကိုစွန့်နိုင်လို့ပ
ါသူတို့နူကတော့အလားတူလူရှာမှုနေနဲ့ဆက်နွယ်ပြီးစောပိုင်းမှာတုန်းကလည်းထောင်နဲ့ငါးနှစ်ရှိဖြစ်ပေးထားပါတယ်ဒီခါမင်းရဲ့စစ်တပ်မျိုးမှာအစိုးရနဲ့စစ်တပ်ကိုဆက်ညင်ဆန္ဒပြတဲ့လှုပ်ရှားမှုနဲ့ဆက်နေပြီးဥဆောင်လှုပ်ရှားသူ၃ဦးပါဝင်ဖမ်းဆီးထားသူ၄ဦးကိုလည်းအလားတူနိုင်ငံတော်အကြီးအကဲပြည်စီမှုပုံမှန်နဲ့တရားစွဲဆိုထားပါတယ်။စစ်တပ်မျိုးမှာဖမ်းဆီးခံထားသူတွေအတွက်အကျိုးဆောင်ပေးနေတဲ့တရားလွှတ်တော်ရှိနေဦးကျော်ညွန်မောင်ကတော့ဆန္ဒပြတဲ့အကြောင်းရင်းကိုဖြေရှင်းမှသာရေးရှိအဖြစ်ဖြစ်နိုင်မယ်လို့မြင်ပါတယ်
။ဒီကြောင့်လည်းဖာလုံးပြရတယ်။အဲဒီဆိုးဆိုးလိုက်ရမယ်လိုက်ရပြီးတော့အော်ဒီလိုလားအဲ့လိုလူကြီးတွေကအဲ့ကြောင့်ကပြည်သူပြီးတော့အဲ့တော့ဒီလိုလိုရှိရဲအဲ့တော့မင်းတို့အစ်ကိုကမင်းမင်းပြောအာကျွန်တော်ဒီလိုမြင်တယ်ကျွန်တော်လက်တမဲ့ဒီလိုလိုဖြစ်နေတယ်ကဲပြမင်းတို့သက်သက်ပြအဲ့ဒီလိုဒီလိုအပိုင်တွေဖြစ်နေတယ်ကဲအဲ့လိုဆိုရင်အဲ့ဒါလည်းဘယ်လိုဖြစ်ရှင်းမလဲအဲ့ဒါမျိုးကတိုင်တူပြီးလောမှာပေါ့ဆိုတော့ဒီဟာတွေကမလူလာတဲ့နာကြီးမှာပြတော့ရင်ကျွန်တော်နိုင်ငံတော်ကမျက်နှာနဲ့အဲ့တော့ဒီကိစ္စတွေနဲ့လူကြီးတွေကပြဆိုပြီးတော့ဘယ်လိုသိရှာမလဲဒီကိစ္စကိုဆိုတော့အဲ့လိုမျိုးဖြစ်ရှင်းသိနေလို့ကျွန်တော်လည်းမြင်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကလက်နက်ကိုင်ပြည်ပကလည်းစွန့်တရီတောင်းဆိုလှူရှာမှုတွေကြောင့်ရခိုင်ပြည်နယ်သာမကရန်ကုန်မန္တလေးနဲ့ပဲခူးကူမြို့တွေကတက်ကြွလှူရှာသူလူငယ်တချို့လည်းဖမ်းဆီးအရေးယူခံထားရတာပါရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ကစပြီးအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်ပွားရကခလီးငယ်တွေပါဝင်အရက်သားထိခိုက်ဒေဆုံးမှုတွေနေရဲစွန့်ခွာနေရတဲ့အခြေအနေတွေကြောင့်ဆစ်ဆက်ကျင်လှူရှာမှုတွေလည်းကြီးထွားလာနေတာပါကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့မြန်မာနိုင်ငံခြေဆိုင်တပ်သမန်တွေလူ့ကွန်ရေးလှူရှာသူတွေကလည်းလက်နက်ကင်ပြည်ကတွေအဆုံးသက်ရင်းနဲ့ကိုဗစ်ကပ်ရောဂါကြုံနေရချိန်မှာတိုက်ခိုက်မှုတွေရစဲထားရေးတိုက်တွန်းထားကြပါတယ်ကျွန်တော်ထောက်အခမ်းမှာမန္တလေးမြို့ကနေတရင်ပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံကချင်းတိုင်းသာပြည်တွင်းဒုက္ခတဲ့ IDP တွေနဲ့အင်းနီးချင်းနိုင်ငံတွေမှာရောက်နေကြတဲ့ပြည်ပချင်းဒုက္ခတဲ့တွေကိုအမေရိကန်ပြည်ထောင်စုကအခုတည်းပို့ပြီးအကူအညီတွေပေးဖို့လက်ခံစောင့်ရှောက်ဖို့အတွက်ချင်းတိုင်းသားအရေးလှုပ်ရှားတဲ့အဖွဲ့နဲ့ဘာသာရေးဒုက္ခသည်ဆိုင်ရာအဖွဲ့အစည်းတွေကအမေရိကန်အစိုးရကိုတောင်းဆိုလိုက်ကြတဲ့အကြောင်းတင်ပြချင်ပါတယ်။အမေရိကန်အရှိတ်ချမ်းမေရီလန်းပြည်နယ်ချင်းတိုင်းသားများအဖွဲ့ CAM ကပြီးခဲ့တဲ့ရက်ပိုင်းအတွင်းအစည်းအဝေးခန်းစာနှစ်ဆောင်ထုတ်ပြန်ခဲ့ပြီးတစ်ခုကတော့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာဖြစ်ပွားနေတဲ့စီရေးပဋိပက္ခကြောင့်ဥအိမ်ဆုံးခွာထွက်ပြေးရတဲ့ IDP ပြည်တွင်းဒုက္ခသည်အကြောင်းနဲ့နောက်တစ်ခုကတော့အင်းကြီးချင်းအိန္ဒိယနဲ့မလေးရှားမှာရောက်နေတဲ့ချင်းဒုက္ခသည်တွေအကြောင်းပဲဖြစ်ပါတယ်။ချင်းနဲ့ရခိုင်ပြည်နယ်တွေအတွင်းပြည်တွင်းဒုက္ခသည် IDP ဖြစ်နေရတဲ့ချင်းတိုင်းသားအနည်းဆုံး 18,000 ရှိတယ်လို့ CAM အဖွဲ့အစည်းအခမ်းအနားမှာဖော်ပြပါတယ်။အင်းကြီးချင်းအိန္ဒိယနဲ့မလေးရှားနိုင်ငံတွေကိုထွက်သွားကြတဲ့ချင်းဒုက္ခသည်အရေးအတွက်ကတော့အိန္ဒိယမှာ 3,000 ကျော်နဲ့မလေးရှားမှာ 5,600 ကျော်ရှိတယ်လို့ဆိုပါတယ်။ဒီလိုပြည်တွင်းပြည်ပချင်းဒုက္ခသည်တွေကိုအမေရိကန်အစိုးရအနေနဲ့ထိရောက်တဲ့အရေးပေါ်အကူအညီတွေပေးရင်းနဲ့အမေရိကန်ပြည်ထောင်စုထဲမှာဒုက္ခသည်အဖြစ်အခြေချနေထိုင်ခွင့်ပေးဖို့အောက်တိုဘာ22ရက်ဗဟိုဒုနေ့မှာပြုလုပ်တဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာရှင်းပြခဲ့ကြောင်းမေရီလန်းချင်းတိုင်းသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးစိုးသွန်းမောင်က VOA ကိုပြောပါတယ်
။ချင်းပြည်နယ်ပလဲဝဆာမီရခိုင်ပြည်နယ်မှာရှိတဲ့ AIDP Prisoner Refugee အကြောင်းကိုကျွန်တော်တို့ဒီပေါ်ရေးပြီးတော့ဒီနေ့ပြင်းစာရှင်းလင်းပွဲလုပ်တယ်လောက်ရတဲ့ရွေချက်ကတခုကတော့ဒီ refugees အကြောင်းမလေးရှားမှာ 9,000 ကျော်ချင်းတွေရှိတယ်ကျွန်တော်တို့တခြားဗမာပြည်ထိုင်သားတွေလည်းရှိတယ်အဲ့ဒါဟာကိုတမတ Trump ကနေများများယူဖို့ကျွန်တော်တို့တိုက်တွန်းတယ်ပြီးတော့ IDP ကြတော့အခုမကြာခင်မှာတမတ Trump ကနေနိုင်ငံချဲ့ဝင်ကြီးဌာနကပဲဖြစ်ဖြစ် US Aid ကပဲဖြစ်ဖြစ်လူသားချင်းဆိုင်ရာစာနာထောက်ထားမှုအထောက်အပံ့အထောက်အကူကိုအခုက
ว่าเล่มมาทุกโต๊ะไหมหลังจากหมดจันทร์รู้ชิมไปพิพิธภัณฑ์ไอพีพีสตรีโก้มีอะไรกูนี่บ้าสุดยอดจันทร์ไต่ต้นอภิบาลเลยวิวเอ็กซ์ได้ยังเกิดอะไรถึงกับสิ่งนี้ไหมว่าสิ่งนั้นดีสิเชื่อใจช่วยเปลี่ยนเชื่อใจตัวมีอะไรดูข่าวเดียร์มีอะไรกูนี่ไปยี่กัตลีบาดาเวียนมีอะไรพวก Migration and Refugee Service Amazon Director Bill Kennedy ကလည်းရှင်ဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံကအခြားတိုင်းဒေသဒုက္ခသည်တွေကိုပါ
We continue to urge increased protection, humanitarian support, and the resettlement of Chins and other refugees from Burma who are fleeing religious and other persecution.
အမေရိကန်နိုင်ငံမှာအခြေချနေထိုင်ခွင့်ပေးဖို့ကိုကျွန်တော်တို့ဆက်လက်ပြီးတောင်းဆိုလိုပါတယ်။သမ္မတထံအစိုးရအနေနဲ့လည်းလာမယ့်2021ခုနှစ်အတွက်မြန်မာနိုင်ငံကချင်းရိုဟင်ဂျာနဲ့အခြားတိုင်းဒေသဒုက္ခသည်တွေကိုလက်ရှိအချိုးအစားထက်ပိုပြီးအနည်းဆုံး9000ကျပ်အထိလက်ခံဖို့စဉ်းစားပေးစီချင်ပါတယ်။ဒီလူတွေဟာမြန်မာနိုင်ငံတွင်အကြက်တဲမျိုးစုံ၊ရင်းဆိုင်နေရတာပါလို့မစ္စတာကန်နီကပြောသွားတာပ မှာတော့ဆစ်ဆောင်ဒုက္ခတွေစခန်းနေစီအကူအညီတိုက်ရိုက်ပေးဖို့နိုင်မဲ့လမ်းကြောင်းတွေပြည်ပင်တားဆီးခံရတဲ့အခြေအနေမျိုးရှိကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအမေရိကန်ပြည်ထောင်စုမှလာရောက်အခြေချခွင့်ရတဲ့ချင်းတိုင်းသားဒုက္ခတွေပေါင်းအနည်းဆုံး6,300လောက်ရှိတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ။
လာဒီဗမ်မီဒီယာတွေမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားများလဲဆိုတာကိုကြည့်ကြအောင်ပါ။မူရင်းအပေါ်မူရင်းသုံးနှုန်းတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြိုးစားတာပါ။ရခိုင်ပြည်နယ်ကိုဘယ်ပေါင်းစုံကလွှမ်းခြုံချင်းကဖို့လိုတယ်ဆိုရဲခေါင်းစဉ်နဲ့လစ်တီတီယာဗန်ဒန်အာရှွမ်းနဲ့ကော့ပ်ဆက်ချူဒီကူတို့ရေးသားတဲ့သုံးသပ်ချက်ကိုဘန်ဂိုပို့စ်မှာဖတ်ပါရစေ။1998မှာမြန်မာနိုင်ငံအာဆီယံရဲ့ဝင်လာတော့ကတုံးနဲ့အိန္ဒိယရဲ့ဆွမ်းမှုခံရမှုကိုတုံ့ပြန်နိုင်မဲ့မဟာဗျူဟာအဖြစ်ရှုမြင်ခဲ့တယ်။အဲဒီကလေးကလူခွင့်ရေးကိစ္စတွေကြောင့်မြန်မာအာဆီယံဆက်ဆံရေးအတက်ကြွတွေအများကြီးရှိခဲ့တယ်လို့ဆိုပြီးတော့အဲဒီဆက်ဆံရေးအတက်ကြွတွေကိုစရေးပါတယ်။2014မှာဖိဇီပြည်ရူဟင်ဂျာတွေမလေးရှားတွေအင်ဒိုနီးရှားတွေကိုရောက်လာတဲ့အခါကမ္ဘာကဝိုင်းအော်လာကြပြီမဲ့အာဆီယံကဒီပြဿနာကိုအလေးနက်မထားခဲ့ပါဘူးတဲ့။2016-2019မှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေး clearing operations တွေလုပ်လာတော့ဒီရေးကိုဒေသအဖွဲ့အစည်းတစ်ခုဖြစ်တဲ့အာဆီယံနဲ့ကင်ပယ်ဖို့လိုအပ်လာပြီမဲ့အာဆီယံရဲ့ consensus လို့ခေါ်တဲ့အလုံးသဘောတူညီမှုရရှိရေးနဲ့ non interference လို့ခေါ်တဲ့ပြည်တွင်းရေးဝင်မဆွဲမှုမူတွေအရပြဿနာကိုအကွက်လိုက်အစိပ်ပိုင်းလိုက်တာကင်ပယ်ခဲ့ပြီးအလုံးလွှမ်းခြုံကင်ပယ်နိုင်ခြင်းမရှိခဲ့ဘူးလို့လည်းဆိုပါတယ်ဒီညမှာအမှန်ပြောရင်တော့နိုင်ငံတကာအနေနဲ့လည်းဒီပြဿနာရဲ့အစိပ်ပိုင်းကိုတစ်ခုချင်းတကွက်ချင်းသာကင်တွယ်နေကြတာဖြစ်ပါတယ်။ရူညာဒုက္ခတွေတွေလုံလုံချုံချုံဂုဏ်သိက္ခာရှိရှိနဲ့သူတို့ဆန္ဒအလျောက်ပြန်သွားနိုင်ရေးကသာစိတိသာသာအလေးထားနေကြတာတွေ့ရတယ်လို့ထောက်ပြပါတယ်။တကယ်တော့ရူညာတို့ရဲ့ကြီးမားသောဘေးဒုက္ခဟာသူတို့ရဲ့စည်းစမ်းပစ္စည်းများမဟုတ်ပဲပုံမအရေးကြီးတဲ့အခြေခံအကြောင်းတရားတွေရဲ့စဉ်ပြင်လက္ခဏာတစ်ခုသာဖြစ်ပါတယ်ဆိုပြီးနှစ်ထောင်ဆယ်ခုနှစ်ကိုဖီအန်နဲ့အစီရင်ခံစာကိုကုကဖော်ပြပါရတယ်။အဲဒီမှာရခိုင်ရေးမှရခိုင်လူထုနဲ့ဗဟိုအစိုးရရဲ့မပြေလည်သောဆက်ဆံရေးနဲ့ရခိုင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာအစိုင်းဝန်အကြားပြဿနာတို့ရှိနေကြပြီးတော့ဒီစင်ခေါ်မှုတွေကိုလောလောဆယ်ဖြည့်ဆည်းရခက်တယ်လို့ဖွံ့ဖြိုးတိုးတက်ရေးလူခွင့်ရင်းနဲ့လူငယ်ရေးပြဿနာတို့ကိုပါလွှမ်းခြုံအဖြေရှာကြဖို့လိုတယ်လို့ကုကဖော်ပြထားပါရတယ်။ရိုဟင်ဂျာတွေပြန်လာရေးကိုသာတုံ့နေကြတာဟာတော်မမဲ့ပြောနေခြင်းဖြစ်ပေမဲ့ဒါဥစားပြီးအစီအစဉ်တရားတော်ဖြစ်နေပါတယ်အခုကြာသပတေးနေ့မှလည်းပဲဒုက္ခတွေတွေအတွက်ရမုံငွေရရှိရေးနိုင်ငံတကာကွန်ဖရင့်တွေအကျင်းပဖို့စီစဉ်နေပါတယ်တဲ့ရူညာတွေအတွက်စာနာမှုအခြေအနေကအပူတပြင်းလိုအပ်နေတယ်ဆိုတာလက်ခံပြီးမဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခြေခံအကြောင်းရင်းတွေကိုမဆွေရှင်းနိုင်ရင်တော့ပြဿနာဟာရှေ့ဆက်တိုးတက်မှာပဲပုံနေမြဲကြနေနေဆက်လက်ရှိနေတယ်မဲ့လို့ဆိုထားပါတယ်အာဆီယံဟာအခုခါမှာဒေသရင်းအရေးကြီးဆုံးအဖွဲ့အစည်းတစ်ခုအနေနဲ့ဒေသညီညာရေးနဲ့တည်ငြိမ်ရေးတင်းကြပ်မှုတွေရှိနေရင်ဒါကိုဖြည့်ဆည်းဖို့အတည်ပြုအပ်တယ်။နောက်ဆုံးအနေနဲ့တော့တရုတ်၊အိန္ဒိယနဲ့ဂျပန်တို့ဒေသရင်းကြီးစုရေးစစ်ပွဲတွေဖြစ်လာခဲ့ရင် မြန်မာနိုင်ငံရှေ့တန်းကမပါဝင်ရေးကိုပုံမှန်သတိပြုတင်တယ်။ချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုကလည်းဒေတာတွင်းကြီးစိုးရေးအတွက်ပူပြီးရဲရဲရင်လှုပ်ဆောင်လာနေတယ်လို့ဖော်ပြထားပါတယ်ဗျာ။ဆမ်ဘာဂျင်ဒါကလာတီယန်ဘွန်ဒွန်အာဆွန်ဟာနယ်သာလန်သံမကြီးဟောင်းတူဖြစ်ပြီးကော့ဆက်ချူတူကတော့အငင်းစားထိုင်းသံမကြီးတူနဲ့ရခိုင်အကြံပေးကော်မတီအဖွဲ့ဝင်ဟောင်းတူဖြစ်ပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်တော်ရည်မစားဒီစလနားဆင်ရမှာတော့ညီမအရေးဆုံးသတ်ချက်အစီအစဉ်ဖြစ်ပါတယ်တိုင်းသားဒေသတို့မှာရွေးကောက်ပွဲမတင်ပါဘူးလို့ကြေညာတာနဲ့ပတ်သက်ပြီးဘယ်လိုအကျိုးဆက်တွေဖြစ်ပေါ်လာနိုင်ကြလဲဆိုတာညီမအေးသုံးသက်သူဥမ္မောင်ဆိုးနဲ့ကျွန်တော်ကြိုစမ်းတာဆွေးနွေးသုံးသပ်တာဖြစ်ပါတယ်ရေကောက်ပွဲကော်မရှင်ကတိုင်းသားဒေသတို့မှာရေကောက်ပွဲမကျင်းပါဘူးလို့ကြေညာခြင်းနဲ့ပတ်သက်ပြီးတော့ဘယ်လိုအကြောင်းပြပါသလဲသူတို့ရဲ့အကြောင်းပြချက်ကတော့အကြောင်းကျိုးစီရောမှုရှိရလားဆိုတာနဲ့ပတ်သက်ပြီးဥမ္မောင်ဆိုးကအခုလိုစတင်ဖြစ်ပါတယ
်တိုင်းပြည်နယ်ကတော့စစ်ပွဲတွေကိုကြောင်းပြပါတယ်တကယ်တော့ချမ်းပြည်နယ်ဆိုတော့ဘွားလေးမြို့နယ်နဲ့မင်္ဂလာတက္ကသိုလ်နယ်ဆိုတာ2010တွေကအလုပ်တဲ့မြို့နယ်တွေဖြစ်တဲ့အကြောင်းမလို့အိုင်းခိုင်တဲ့မြို့နယ်နဲ့တနက်ကြီးရအုပ်စုလိုပဲကျွလို့ရပါတယ်အဲ့တော့တကယ်တမ်းကဒုတိယမြောက်ဆိုတာချင်းပြည်နယ်ဖြစ်တယ်အဲ့တော့ချင်းပြည်နယ်ကလည်းတကယ်တမ်းက2018တွေကစစ်ပွဲမဖြစ်တဲ့ပြည်နယ်တစ်ခုဖြစ်တဲ့အခါကျတော့ကြီးပြမျိုးကနေအများကြီးဖြစ်လာပါတယ်ကျက်တနာကပါလေဆိုတော့ပထမတစ်ချက်ကရေကောက်ပွဲကွန်ရှင်ကြီးရေကောက်ပွဲမလုပ်ဘူးလို့ပြောရတဲ့ပတ်သက်ပြီးတော့သက်ဆိုင်ရာဌာနဒီဒီသမုတ်သက်ဆိုင်နိုင်ငံရဲ့ပါတီဒီဒီရေကောက်ပွဲအောက်ခြေကွန်ရှင်ရဲ့ဖွဲ့စည်းတွေနဲ့ဒီပုံနဲ့ဆွေးနွေးတာမရှိဘူးပြတကယ်တော့ငါအရင်ရေကောက်ပွဲကွန်ရှင်တို့ကဒီရေကောက်ပွဲရွှေရွှေတဲ့မရွှေတဲ့နဲ့ပတ်သက်ပြီးစဉ်းစားပွဲခေါ်တာရှိပါတယ်။ဥဒိန်ကောင်ရှင်လက်ထက်ကဒါပေမဲ့အခုဥလာတဲ့ကောင်ရှင်လက်ထက်မှာမရှိဘဲနဲ့ဆုံးဖြတ်လိုက်တယ်။သူကတော့လောလောဆယ်ပေါ့ဗျ။ officially တည်ဝင်မကြင်ညာဘူးနဲ့သူကတော့လုံခြုံရေးအကြောင်းပြချက်ပြီးကိုစဉ်းစားပြီးတော့ပြင်ညာတယ်ဆိုမှတကယ်တမ်းညီချင်းမှာလုံခြုံရေးအကြောင်းပြချက်ကမခိုင်ဘူးလို့မြင်ရတာပေါ့။
ဟုတ်ကဲ့
ဘာရခိုင်ပြည်မှာဆိုတော့ပေါတော်လိုတောင်ကုန်းတို့ရံပြေကြောက်ဖြူလိုဆိုတာတိုက်ပွဲမဖြစ်တဲ့အခြေအနေဖြစ်တယ်။တကယ်ဒါမှတကယ်တမ်းသူတို့ဒီကောက်ပွဲလုပ်ဖို့အသင်းကပြုထားတယ်ဟာတိုက်ပွဲဖြစ်တဲ့အများဆုံးတလဝမြို့နယ်မှာခုံပြုထားတာရှိတယ်။အဲ့တော့မေဖို့မင်းစရာတွေအများကြီးရှိနေပါတယ်။အဲ့တော့ဆရာမေးတဲ့မေဖို့ပြန်ဖြေရရင်ရွေးကောက်ပွဲမလုပ်တဲ့ကိစ္စနဲ့ပတ်သက်လာရင်အခုကတော့လက်ရှိရွေးကောက်ပွဲကွန်ရှင်ရဲ့လုံခြုံရေးကိစ္စမှားနေလို့ထင်ပါတယ်။ဒုတိယတစ်ခုကတော့ဒါပြန်လဲစမ်းစစ်တဲ့ကိစ္စလို့ထင်ပါတယ
်။တချို့ကရွေးကောက်ပွဲကော်မရှင်ဟာတကယ်လွတ်လပ်တဲ့ကော်မရှင်ဟုတ်ရလား။အနာရအစွဲဩဇာပြောင်းမှုလဲအမှရှိနေလို့သုံးသပ်ကြတာလည်းရှိပါရဲ့။ဒါပေမဲ့ NLD ပါတီကပုဂ္ဂိုလ်တယောက်ကတော့သူတို့နဲ့ဘာမှမဆိုင်ဘူးကော်မရှင်သဘောထားဖြစ်တယ်လို့ဆိုပါရဲ။ဆိုတော့ကော်မရှင်နဲ့အစွဲနဲ့ဆက်ဆံမှုရောသံတရားရှိနေရတဲ့ကိစ္စသံတရားရှိထိုက်တဲ့ကိစ္စလို့ထင်ပါလားခင်ဗျာ။
အဲ့လိုတန်ရရှိရဲ့ကိစ္စကတော့ရေကောက်ပွဲကော်မရှင်ကမကြီးညာခင်တချို့ချက်တွေကို NLD အစိုးရခေါင်းဆောင်တွေကနေပြီးတော့ကြိုးပြောတဲ့အခါမျိုးအနည်းဆုံးတစ်ရက်ပေါ့ဗျာကြိုးပြောတဲ့ကိစ္စမျိုး၃ငါလောက်ချက်ခုရဲ့ဗျာအဲ့ဒီအခါကျတော့တချို့ကဒီကိစ္စဒီရေကောက်ပွဲကော်မရှင်မတိုင်ခင်အစိုးရကြိုးပြောတဲ့အတွက်ကြောင့် NLD အစိုးရနဲ့ပတ်သက်ပြီးတန်ရရှိပါတယ်နောက်တစ်ခုကဒုတိယတစ်ခုကတော့ရေကောက်ပွဲမကျင်းပတဲ့မြို့နယ်မြင့်ဒေသတွေဒီ NLD အနေနဲ့2015လောက်ရှုံးခဲ့တဲ့မြို့နယ်တွေကြီးပဲဖြစ်နေတဲ့အတွက်အဲ့ဒီပုံမှာလည်းတနည်းရှိကြပါလေခင်ဗျာ
ဒီလိုအထူးသဖြင့်ဥပပေါင်းဆိုပြောတဲ့ရခိုင်ပြည်နယ်မှာရေကောက်ပွဲမကျင်းပတဲ့ new nere doromyamya sinye atingha sakaya yakhan pinya ga pidu tu chu ga ro thuru ha yue kaw pwe lou pi lo hlut daw ga yue khan ga kusale ri hlut daw ma yauk ni me thuru kusale ha lu lu ko ku sa tu bi ba ma lu saung nan ye akong de phon nan ye ma si u so song thuru yue kaw pwe nai ni me thuru si ma aso ya wa le thuru phwe si ya ma ho ku sat ta chin di democracy yue kaw pwe ba ma ayung di tait ne ni ya le so ra ho tui ya ba le so aku lo lou pai de twa chaung
ပိုပြီးတော့များဒီဒီမိုကရေစီရွေးကောက်ပွဲအပေါ်မှာအယုံကြည်ကျင်းမဲ့သွားနိုင်တယ်လို့တွေးရဆိုရင်အဲ့ဒါတွေးသိမှာပါခင်ဗျာအဲ့လိုဖြစ်နိုင်တာအဲ့လိုပဲဖြစ်ပါလိမ့်မယ်ခင်ဗျာတကယ်တော့နောက်ဆုံးကျွန်တော်2005ရွေးကောက်ပွဲတက်မှာတခိုင်ကုစားပြုတခိုင်သာပါတီညာစုနိုင်ရတယ်အမှန်အစိုးရဖွဲ့ခွဲမှာမရှိဘူးအဲပြည်ထောင်စုဆွေးအဖွဲ့ရဲ့ ဒီနေ့အရေးနဲ့ပတ်သက်တဲ့အနေဆုံးပေါ့ဗျာဒီတော်စုအရေးဆုံးတော့ဒီနေ့အရေးနဲ့ပါဆွေးနွေးပွဲဖြစ်ဆွေးနွေးတာလည်းမရှိတဲ့အခါကျတော့အခိုင်လူစုအနေနဲ့စိတ်ကြပါတယ်ဘာလို့ဒီအခိုင်လူစုစိတ်ကြတဲ့ဆိုတာသူတို့ငတိတ်ပေးတာဒီအခိုင်ပါတီဖြစ်တော့နော်အဲ့ပါတီကိုသူတို့ဘိုးဆိုးအပ်ဖြစ်တဲ့အနေဆိုတာမဆွေးနွေးစမ်းမှာစိတ်ကြပါတယ်သူတို့အနေနဲ့ဒီတော့ပွဲဝင်လေဘာမှမထူးစ ပေါ်ပြီးတော့ဆိုးရတဲ့အကျိုးသက်တွေဖြစ်လာတယ်လို့ကျွန်တော်ကမြင်တယ်။သူတို့ကတော့ဗျာငငယ်ကြီးဖောင်ကျင်းသွားပြီးတော့စစ်ဖောင်ကျလာတဲ့အချိန်မျိုးဖြစ်တယ်။အဲ့တော့ဒီအိတ်မကြင်ကအေးရလေးပညာကူရှိပါတယ်။အဲ့ဒါတော့တောင်ကိုကအနေနဲ့မှတ်တော့ဘုသူတို့ဖမ်းလိုက်တယ်။ဖမ်းထားတာကတော့အနေနဲ့စိုးရနေနဲ့သူ့အကျန်ဖက်ဖွဲ့ပညာတော်သူတို့ကလေလေလုံးမယ်ဆိုချင်ညာ ဒါလည်းပဲနှစ်ဆောင်ဆက်ရှိဒီဇင်ဘာနေ့ဒီနေ့ချိန်ကြီးတခိုင်စစ်ပွဲထဲမှာပြဇာတ်တိစုံစုံအားကြောရှိပြီးရတာတန်ရံချော့ကြတော့ရှိပါတယ်ဖန်စီပြီးရုံးနေခံရတာလေလေးရနဲ့ငါးအပေါင်းကြီးရှိတဲ့ချိန်မှာလူသက်ကလည်းတင်းတင်းမမတုံ့ပြန်လာတာပေါ့အချိန်လေးကိုကြည့်မယ်ဆိုဘယ်လိုဖြစ်သွားလဲဆိုဟာမူရာဘီဥတွေတလို့ပေါ့ဗျာမျိုးလုံးတစ်လုံးအတွက်မျိုးလုံးတစ်လုံးသွားတစ်ချောင်းတည်းသွားချ မှာတွေ့ရတယ်။အဲ့တုံ့ပြန်မှုကိုကျွန်တော်ကမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်တော့လောဆယ်ရခိုင်မှာပုံမူပြင်ထန်တဲ့စစ်ပွဲတစ်ခုကိုကျွန်တော်ကြုံတွေ့ရလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ဥပမာဆိုတော့အခုဒီကထုတ်ပြန်ချက်ကိုပြောရကျွန်တော်အခုဒေါန်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြောကြားတော်တဲ့မင်ကွန်းထဲမှာကြားလိုက်ရတဲ့စကားတစ်ခုအင်မတန်အတက်စရာစိတ်ချမ်းသာစရာကောက်ပါတယ်တကယ်များဖြစ်မှဆိုရင်ပေါ့လေရခိုင်အတွက်ပြည်တော်စုအတွက်ရခိုင်ဆက်လို့ပြောပါပါတယ်ဆိုတော့တကယ်များဖြစ်လာနိုင်တဲ့အခြေအနေရောရှိပါရဲ့လားကျွန်တော်မြင်တော့ရခိုင်နဲ့ပြည်တော်စုနဲ့ဟာပုံမူအနှံ့ကွာလာတဲ့ဘက်ကိုရွေ့ချယ်နေတယ်အခြေအနေပိုဆိုးလာနိုင်တယ်လို့ပဲထင်မိပါတယ်ဥပမာဆိုပဲလို့သဘောပါတယ်
ကျွန်တော်ကတော့လက်ရှိအနေအထားမှာခုနလေအဲဒီဒေါန်ဆန်းစုကြည်ပြောတဲ့မြန်မာနိုင်ငံမှာပါရှိရတယ်။ခရီးနဲ့ပတ်သက်ပြီးတော့ပြဿနာဝန်မှုတွေရှိတယ်။အဲဒီပြဿနာဝန်အားနည်းချက်တွေထောက်ပြနိုင်ရှိတယ်။ဒါရခိုင်ရေးကိုပိုဆိုးရစေတယ်ဆိုတဲ့အမြင်မျိုးပြောသွားတာလည်းရှိပါတယ်ခင်ဗျ။
ဟုတ်ကဲ့
။အဲ့တော့လလောတဲ့အချိန်မှာကတော့ရခိုင်ပြည်နာကိုလက်တွေ့မဖြစ်ရှင်းနိုင်ဘူးဆိုတော့ပိုဆိုးနိုင်။လက်တွေ့ဖြစ်ရှင်းနိုင်မှုဆိုတာဒီကနေ့မှကျွန်တော်အရင်လုံးမှဒီကနေ့အားလုံးဖြစ်စင်တော့အရာသာဖြစ်တိုင်းမျိုးအရာသာဒီသုံးမျိုးအပေါင်းအပြန်အဖန်ဖြစ်မှုတွေပေါ့ကြက်နိုင်မှာဒါမဲ့အပြန်အဖြစ်ခက်ရသေးကိုမလုံးနိုင်ဘူးဆိုလို့ရှိရင်တော့ခက်ပြဿနာလောတဲ့ဒီတလားနှစ်လားတော့ပုံပုံတင်းမှာပုံပုံပြီးကြီးမောကြီးထွားလာဖို့ပဲများတယ်ဗျ။အောက်ဆိုအရာသာဒီသုံးမှုတွေများလာတဲ့အခါမှာဒီစီယုံကြီးဖြစ်စီမစီယုံကြီးဖြစ်စီခိုင်လူလူကြားမှာလည်းပဲဆန်ကားချက်နဲ့တင်မာမှုကြီးအများနေအဲ့လိုအနေအထားမှာကျွန်တော်အမြင်ကတော့ဒီခိုင်မာတော့ပုံပုံပြင်းထန်တဲ့အပြန်အလှန်တင်မာတဲ့ထုတ်ပြန်မှုတွေပဲတွေ့ရလိမ့်မယ်လို့ခင်ဗျားလည်းသိရပါမယ်
။လူတို့ကအရင်ကသုံးသပ်ထားရတာကတော့မြန်မာပြည်နိုင်ငံရေးမှာအဓိကအဖြစ်တပ်မတော်ရဲ့ NLD ရဲ့တိုင်းရင်းသားအင်အားစုရဲ့သုံးဝင်းဆိုင်အပြန်အင်အားအပြန်ဆိုင်သုံးခုရှိတယ်လို့သုံးသပ်ကြရလဲရှိပါ။အခုတော့တက်မတော်နဲ့ NLD အစိုးရကအင်အားတစုရဲ့အဖြစ်ပေါင်းသွားပြီးတော့တိုင်းဒေသအင်အားစုကိုအပြတ်ချေမှုတော့မယ်ဆိုတဲ့သဘောမျိုးလုပ်နေတယ်လို့သုံးသပ်လာကြတာကြားပါတယ်။အဲ့သုံးသပ်ချက်ပေါ့ဥမာမဆိုကြလို့သွားပါလား။
ဘုရားအဲ့လိုဖြစ်လာတယ်ဗျ။အ
အဓိကကဒီ energy policy ပေါ်စီတော့မဟုတ်သေးဘူးပေါ့ policy ဖြစ်တော့ထွက်လာတယ်ဘူးဒါပေမဲ့ energy ထောက်ခံတဲ့သူ energy ရဲ့သူတေသနာတချို့ကလည်းတော့အေးနဲ့ပတ်သက်ပြီးတော့ပြင်းထန်တာတက်ခဲလာပြီးတော့အခုအထူးသဖြင့်ပေါ့ဗျာတောင်ကုန်းကအမှတ်၃ရောက်အဖတ်ခံပြီးတော့ကျွန်တော်တက်ခဲလာပြီးတော့အပြုတ်ချင်မောရမယ်လို့ပြောလာတဲ့အကြီးအသားမျိုးကြီးအဲ့ဒီအချိန်မျိုးဆက်ရောက်သွားနိုင်တယ်ဗျာအဲ့ဒါဆိုရင်တော့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဘာဒီငင်းငင်းရေးသက်တော့အလားလားမကောင်းပါဘူ
းဆိုတော့ဒီပြဿနာကရခိုင်တစ်ခုနဲ့ရင်ပြီးသွားမလားဗျာတကယ်လို့သာရခိုင်ပြဿနာပူပြီးဆူဆူရွာဖြစ်လာရဲဆိုရင်တဲ့တိုင်းသားဒေသတွေရဲ့အခြေအနေရောဘယ်လိုလက်ခံနိုင်ပါလဲ
ကျွန်တော်မြင်တော့အခုလောကရေကောက်ပွဲကိုပြဆိုင်နေဟိုတိုင်းသားဒေသတွေမှာကျွန်တော်အများပြမကျင်းပနိုင်တဲ့ပုံမှာရဆိုင်တခုတည်းတော့ကန့်ကွက်တာမဟုတ်ဘူးဗျာအင်းသားပါတီအလုံးကန့်ကွက်ကြပြီးတိုင်းသားပါတီအလုံးကစိတ်ပြက်လက်ပြက်ဖြစ်နေကြတဲ့အခြေအနေမျိုးကျွန်တော်တွေ့ရပါတယ်နောက်တစ်ခုကစစ်ပွဲဒီ level ရခိုင်နိုင်ငံမှာကရှမ်းမြောက်ကချင်းစားတဲ့ဒေသတွေမှာပြည်မီးရတက်တောက်နိုင်တယ်လို့ထင်ပါတယ်ဆိုတော့စိတ်ကြဒီခိုင်နေတော့ပြီးနိုင်တယ်လို့ကျွန်တော်တော့မထင်ပါဘူးခင်ဗျအ
ဲနောက်ဆုံးမြင်တာတော့ဒီလိုရွေးကောက်ပွဲမကျင်းပဘူးလို့သူတို့ကြေညာတဲ့ကိစ္စတွေဟာဒီတိုင်းရင်းသားဒေသတွေမှာသူတို့ NLD ရှုံပြီးတော့တိုင်းရင်းသားပါတီတွေအင်အားကောင်းလာမှဆိုရင်တို့တမင်လုတ်တယ်ဆိုတဲ့ရွေးချယ်တဲ့ဆိုကြလို့တိုင်းရင်းသားတချို့ဟာကြောက်ကြပါတယ်ဆိုတော့ဥမာမောင်ဆိုတဲ့ခိုင်မှာမျိုးနဲ့တို့နမူနာသေးပြီးတော့ပြောတော့ပြီးဖြစ်ပါတယ်ဆိုတော့တတိုင်းကလုံးမှာပြန်တိုင်းသားဒေသတွေမှာလောက်တက်ခိစားရကိုလွှမ်းခြုံပြီးကြီးမယ်ဆိုရင် energy မှာတကယ်တမ်းဒီသဘောထားရှိနေတယ်လို့ယူဆစရာအကြောင်းရှိပါလား
energy မှာဒီသဘောထားရှိလားမရှိလားတော့ကျွန်တော်လည်းပြောခတ်ပါတယ်
ခံမှန်းရပါဟုတ်ကဲ့
ဘုလိုလည်းလောဆိုရွတ်တော့ပွဲမရှိပါတဲ့ညွနယ်ဒီ energy 2005မှာရှုံးနေတဲ့ညွနယ်ဒီဖြစ်တဲ့တွေ့အဲ့လိုတော့ပြောစရာဖြစ်ပါတယ်ကျွန်တော်နေတဲ့အချင်းချင်းကတော့တော့ NLD ဒီတိုင်းသားပါတီဒီအနိုင်ရရဲ့ဒီရှိတော်လဲ NLD ဟာပြန်ဆက်ပြီးပြန်ဆက်ပြီးဖြစ်သဘောမထောက်ဖို့လိုပါတယ်တိုင်းသားပါတီဒီကျွန်တော်တို့ဒီမိုကရေစီမဟာမိတ်ဖြစ်တဲ့ပြည်တွင်းမှာတိုင်းသားတွေဒီဒီမိုကရေစီအင်အားစုတွေမဟာမိတ်ဖြစ်တဲ့သူသဘောထားမှလာလေဒီပြဿနာကိုဖြေရှင်းနိုင်နေမယ်လို့ထင်ပါတယ်အဲ့ဒါကိုရံဘက်လိုသဘောထားနေတော့ပြဿနာဖြေရှင်းနိုင်မှာမဟုတ်ပါဘူး
COVID-19 ရောဂါကိုကုသတဲ့နေရာမှာ Remdesivir ဆေးမျိုးစကိုထည့်သွင်းအသုံးပြုလာကြတာတွေ့ရပါတယ်။ Remdesivir ဆေးဟာ COVID-19 ရောဂါကိုကုသဖို့ရည်ရွယ်ထုတ်လုပ်ထားတဲ့ဆေးမျိုးစမဟုတ်ပေမဲ့ရောဂါအပြင်းထန်ဆုံးအဆင့်ကိုမရောက်သေးတဲ့လူနာတွေမှာထည့်သွင်းအသုံးပြုခဲ့မယ်ဆိုရင်ရောဂါခံစားရတဲ့ရက်ကိုရောနေစေနိုင်တာကြောင့်လက်တလောအချိန်မှာထည့်သွင်းအသုံးပြုကုသရခြင်းဖြစ်တယ်လို့အထွေထွေရောဂါထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်
။ Remdesivir ဆေးသည် COVID-19 ရောဂါကိုပျောက်သင်းအောင်လုံးပြအောင်ကုတဲ့ထဲမှာမပါသေးဘူးတရားရဟန်းတို့မပြောင်းနိုင်ဘူးနောက်တစ်ခုကဒီဂလန်ထနှုံးပျောက်ကင်းမှုတာပိုဆောတာတွေ့ရတယ်ပေဆုံးမှုကရောကြတယ်ဆိုတော့လေတိတိသိတာတယ်လို့ပြောလို့မရသေးဘူးလို့ပြောတယ်ဒီဒါအချက်လက်တွေရပါတော့ခုနတရတလားတာကိုကြည့်မယ်ဆိုရင်သုံးဆွဲတာ17ရာခိုင်နှုန်းတည်တဲ့အခါမှာမသုံးဆွဲဟိုဆိုတာ15ရာခိုင်နှုန်းတည်တယ်ဆိုတော့သိပ်မကွာဘူးလို့ဖြစ်နေတယ်ပေါ့နော်ဒါကြောင့်မလို့ကိုဗစ်ဖြစ်တဲ့လူတိုင်းမှာသုံးဆွဲမယ်ဆိုပြီး recommendation မရသေးဘူး remdesivir သစေးသုံးဆွဲခြင်းအဖြစ်နံပါတ်1နလန်ထစောတယ်နံပါတ်2တွေးရှိထားတာကတော့ဒီဆေးသုံးဆွဲတဲ့လူတွေမှာအဆုတ်ရောင်နဲ့ရာခိုင်နှုန်းညော့နေတယ်ဆိုတာလေတွေ့ထားတယ်အော်ရောရာဂိုင်နှုံးအဆုတ်ရောင်တဲ့ရာဂိုင်နှုံးညော့နေတဲ့အတွက်လေတေဆုံးမှုမှာနည်းနည်းညော့တယ်သိတာထင်ရှားမှုမရှိတော့လေတေဆုံးမှုမှာတော့ဘာပဲဖြစ်ဖြစ်ညော့နေတာတွေ့ရတယ်ပေါ့နော်ဒါကြောင့်မလို့ဆရာတို့ Remdesivir သေးသည်အကျိုးရှိတယ်တရားရာဂိုင်နှုံးကြောက်ခဲ့မယ်လို့တော့အာမမခံနိုင်ဘူးဆိုတဲ့အဖြစ်ပြုရရှိထားတယ
်ဈေးတိုင်းမှာဘေးတဲ့ဆွေးကျိုးရှိတယ်လို့ Remdesivir ဈေးမှာလည်းဘေးတဲ့ဆွေးကျိုးတချို့ရှိနေတာပါလူနာအများစုမှာတွေ့ရတဲ့ဗေးဒက်ဆွေးကျိုးတွေဟာမပြင်းထန်တဲ့ဗေးဒက်ဆွေးကျိုးအမျိုးအစားတွေဖြစ်ပြီးလူနေစုမှာတော့အသည်းနဲ့ပတ်သက်တဲ့ဗေးဒက်ဆွေးကျိုးတွေကြုံတွေ့ရနိုင်တာကြောင့်အသည်းရောဂါရှိတဲ့သူတွေမှာ Remdesivir ဆေးကိုအသုံးပြုတဲ့အခါအထူးပြုစိုက်ပြီးအသုံးပြုရလေးရှိတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါပါတယ်။
အဲ့တော့ဆေးတိုင်းဆေးတိုင်းကဒီဗေးဒက်ဆွေးကျိုးရှိကြတယ်အထူးသဖြင့်တော့ဒီအကျော်တဲ့တွေ့ရတဲ့ဆေးမျိုးမှာပုံပြီးရှိတယ်ပေါ့နော်အဲ့တော့အများစုဒီခုနကျတို့ trial တွေရလေးလာတဲ့အခါမှာဒီ Remdesivir ဆေးသုံးတဲ့လူတွေမှာစပြီးတွင်းတွင်းချင်းမှာသ เนาะดี infusion reaction ဆိုတာလေးတွေတွေ့ရတယ်အဲ့ဒါတွေကဆေးသွင်းနေတဲ့အချိန်မှာကျိုးကျင်တယ်လို့ဖြစ်လာတယ်ချွေးစည်းတွေပြန်နေအန်နေချမ်းစုံတာတွေဖြစ်တတ်တယ်တချို့တွေမှာဆိုရင်เนาะသွေးပေါင်ချိန်တွေကျသွားတာတွေ့ရတယ်ပေါ့เนาะဒါလူတိုင်းမှာမဟုတ်တော့လဲအနည်းပါမှတွေ့ရတယ်နောက်တချို့ဒီသုံးဆွဲတဲ့လူတွေမှာနောက်ပိုင်းကျတော့သွေးကိုစစ်ဆေးလိုက်တဲ့အခါမှာအသေးထိခိုက်တဲ့အနေအထားလေးတွေ့ရတယ်နော်အသေးထိခိုက်တဲ့ဆိုတာအသေးမှာရှိတဲ့ enzyme ပေါ့နော် liver enzyme yes yes ဒီစတဲ့ဓာတ်တွေတက်တယ်လူနည်းစုမှာတော့ဒီ jaundice ပေါ့မျက်စိဝါတဲ့အထိဆိုးဆိုးဝါးခံစားရတာလေးတွေ့ရလို့ပြောတယ်နော်တချို့သူတွေမှာတော့ဗာတွေ့ရတယ်လေဆိုတော့သွေးနီဦးကြောကြတယ်သွေးဦးမွားရောကြတာလေးတွေရှိတယ်ဒါတွေကတော့တိတ်ဆိုးဆိုးဝါးဝါးမရှိဘူးကျတော့ correction correct လုပ်လို့ရတယ်ပေါ့နော်နောက်တစ်ခုကတော့သွေးထဲမှာရှိတဲ့ albumin အသားဓာတ်ကျတာလေးတွေ potassium ဓာတ်ကျတာလေးတွေလည်းတချို့တွေမှာတွေ့ရတယ်သိဆိုးဆိုးဝါးဝါမတွေ့ရဘူ
းဒါကြောင့်အချိန်ဒီမှာ remdesivir ထိုးဆေးကိုဆေးရုံဆေးခန်းနဲ့ဆေးတန်းတွေမှာဝယ်ယူရရှိနိုင်တဲ့အနေအထားမျိုးမရှိပဲအစိုးရစီရင်နေတာဖြန့်ဖြူးသုံးစွဲနေတဲ့အနေအထားတစ်ခုမှရှိနေသေးတာပါမြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်တဲ့သူတိုင်း remdesivir ဆေးနဲ့ကုသဖို့လုံလောက်တဲ့အနေအထားမှရှိပါသလားလို့မေးကြည့်တဲ့အခါဒေါက်တာမော့ကျန်နိုင်ကအခုလိုရှင်းပြပါတယ
်လူတစ်ယောက်မှာစစချင်းမှာဒီ loading dose လို့ခေါ်တဲ့200 mg သုံးရတယ်တခါပြီးလို့ရှိရင်100 mg နေ့စဉ်နောက်ထပ်4ရက်ထပ်ပြီးရတယ်ပေါ့နော်စုစုပေါင်း5ရက်ပြီးတဲ့အခါမှာကယ်ရေးများဒီ remdesivir ဆေးဒီတစ်လုံးမှာ100 mg ပါရင်လူတစ်ယောက်မှာကုသမယ်ဆိုရင်6လုံးပုံမယ်ပေါ့နော်ဆိုတော့ဆရာတို့ကအခုဆရာတို့အလှခံရရှိထားတာကဆရာစီးတဲ့လောက်မမအောင်ဆိုရင်တော့3000လောက်3000လောက်ပြထားတယ်လို့ဆရာတို့သိရတယ်ပေါ့နော်အဲ့တော့လူနာဒီတရောက်ကို6လုံးနဲ့ဆရာတို့တိမယ်ဆိုရင်လူ900စာလက်တလောရှိနေတယ်လို့သိရတယ်နောက်ပိုင်းလဲထပ်ပြီးမှားထားတယ်လို့သိရတဲ့အတွက်ကြောင့်ဒီဆေးရုံတက်နေတော့ COVID လူနာများအတွက်ကတော့ဒီ remdesivir ဆေးဒီလုံလောက်ရှိမယ်လို့ဆရာအနေနဲ့မျှော်လင့်ပါတယ်
remdesivir ဆေးဟာ COVID-19 ရောဂါဖြစ်တဲ့သူတိုင်းကိုပျောက်ကင်းအောင်ကုသနိုင်တဲ့ဆေးမဟုတ်တာကြောင့်ကာဝယ်ဆေးများရှိသေးခင်မှာပြည်သူလူထုအနေနဲ့ရောဂါကူးစက်မခံရအောင်သာခရီးဆိုင်နေထိုင်သွားကြဖို့အရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တသက်ပ
ါဒီမှာကျွန်တော်ရန်နိုင်မှာအပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်
Germany, Netherlands နဲ့ Belgium နိုင်ငံတွေကသူတို့သုံးနိုင်ငံပေါင်းပြီးတော့2029အမျိုးမျိုးကဖလာဘောလုံးပွဲကိုအာရှန်ဖြစ်ပူးတွဲကျင်းပဖို့စိတ်ဝင်စားတယ်ဆိုပြီးတော့ပြောလိုက်ပါတယ်။သူတို့အနေနဲ့ဒီကမ္ဘာဖလားကိုအာရှန်ဖြစ်ပူးတွဲကျင်းပခြင်းပြီးတော့အခုနှစ်အကုန်မှာတရားဝင်သဘောတူညီမှုလုပ်သွားမယ်လို့အဲ့ဒီနိုင်ငံဘောလုံးဖွဲ့ချုပ်တွေပူးတွဲထုတ်ပြန်လိုက်တဲ့ကြေညာချက်မှာပြောပါတယ်။ပြီးခဲ့တဲ့နောက်ဆုံးကြိမ်အမျိုးမျိုးကဖလားကိုပြည်ထောင်နိုင်ငံကအာရှန်ဖြစ်ကျင်းပခဲ့တာဖြစ်ပြီးတော့ဒါမဲ့2023ခုနှစ်မှာအော်စတြေးလျနဲ့နယူးဇီလန်နိုင်ငံတွေကအာရှန်ဖြစ်ပူးတွဲကျင်းပမှာပါ။ဂျာမနီကတော့2017မှာတခါအာရှန်လုတ်ခဲ့ဝင်ပြီးတော့နယ်သာလန်ကတော့2019လုံးကဥရောပအမျိုးသမီးဘောလုံးပွဲကိုအာရှန်ဖြစ်လက်ခံကျင်းပလုပ်ရတယ်။ဒီထဲမှာဘယ်လ်ဂျီယံတနိုင်ငံတွေကပဲအာရှန်ဖြစ်မကျင်းပဘူးလေတာကြောင့်တကယ်လို့ FIFA ကသဘောတူခဲ့မယ်ဆိုတော့ဘယ်လ်ဂျီယံနိုင်ငံဟာအမျိုးသမီးဘောလုံးပွဲကိုပထမဆုံးအကြိမ်အာရှန်ဖြစ်လက်ခံကျင်းပခွင့်ရလာမှာဖြစ်ပါတယ်ခင်ဗျာ။ဒီတော့ပရီးမီးယားလိဂ်မှာတော့အမပေးစရာထိတ်မှဥဆောင်နေတဲ့ Everton နဲ့ Liverpool တို့ကစားခဲ့ကြပြီးတော့အပြန်အလှန်ဂိုးတွေသွင်းပြီးနှစ်ဂိုးစီတည်ချသွားပါတယ်။ကျန်တဲ့ပွဲတွေမှာတော့ Chelsea က Southampton နဲ့၃ဂိုးစီတည်ချပြီး Man City က Arsenal ကို၁ဂိုးဂိုးမရှိနဲ့နိုင်ပါတယ်။ပြီးခဲ့တဲ့ပွဲစဉ်တုန်းက Spurs ကို၆ဂိုးတဂိုးနဲ့ရှုံးခဲ့တဲ့ Manchester United ကတော့ Newcastle ကိုနောက်ကနေလိုက်ကစားပြီးဖွဲ့ပြီးကနေသွင်းတဲ့ဂိုးတွေနဲ့၄ဂိုးတဂိုးနဲ့နိုင်သွားခဲ့ပါတယ်။မန်ယူနီးပြားပြုံနှစ်ယောက်ရဲ့ Spurs နဲ့ West Ham တို့ရဲ့ London Derby ပွဲကတော့၃ဂိုးစီတည်ကျသွားပါတယ်။ Spurs ကပွဲစပြီး15မိနစ်မှာ၃ဂိုးသွင်းနိုင်ခဲ့ပြီးမိနစ်80အထိ၃ဂိုးနဲ့ဦးဆောင်နေပေမဲ့နောက်ဆုံး10မိနစ်မှာ West Ham ဘက်က၃ဂိုးပြန်သွင်းသွားတာကြောင့်နောက်ဆုံးမှာ၃ဂိုးစီတည်ကျသွားခဲ့ပါတယ်။ဒီပွဲနဲ့ပတ်သက်ပြီး Spurs နီးပြား Mourinho ကတော့
As you can imagine how frustrated I am, how frustrated the players are. But that's football.
ကျွန်တော်ရောအားကစားသမားတွေအကုန်လုံးဘလောက်ထိစိတ်ပြတ်နေကြမလဲဆိုတာခင်ဗျားတို့ခံမှန်းကြည့်နိုင်ပါလေ။ဒါပေမဲ့ဘောလုံးမှဒီလိုပါပဲ။ကံမကောင်းစွာပဲကျွန်တော်တို့အတွက်ရလတ်ဆိုပြီးသူတို့အတွက်ကကောင်းနေရတာပါ။ကျွန်တော်အတင်းကိုအပြစ်တင်တာတဲ့သူတို့ကိုချီးကျူးရမှာပါ။ပွဲပန်းတာကြောင့်လို့တော့မပြောချင်ပါဘူး။ပွဲကအကျိတ်နဲ့ဖြစ်ပြီးနောက်ဆုံးမိနစ်အထိကျွန်တော်တို့မထိန်းနိုင်ခဲ့ပါဘူး။စောစောစီစီ၃ဂိုးနိုင်ထားတော့ဒီလိုဖြစ်မယ်လို့မထင်ပါဘူး။
ပရီးမီယာလိဂ်ဘက်ကနောက်ထပ်သတင်းတစ်ခုကတော့လေဗာပူးနဲ့နယ်သာလန်နောက်ထပ်လူဗာဂျီလ်ဗန်ဒိုက်ဒူးခွဲစစ်ရမှာဖြစ်တယ်ဆိုပြီးတော့လေဗာပူးအသင်းကပြောလိုက်ပါတယ်ဗန်ဒိုက်ဟာအေဗာတန်နဲ့စနေနေ့ကကစားတဲ့ပွဲမှာအေဗာတန်ဂိုးသမားဂျော်ဒန်ပစ်ဖို့နဲ့ထိခိုက်မိပြီးတော့ဒူးအယွတ်ဒဏ်ရာရသွားခဲ့တာပါဗန်ဒိုက်အနေနဲ့ဘယ်တော့ဘောလုံးပြန်ကစားနိုင်မယ်ဆိုတာမသိသေးဘူးလို့လေဗာပူးကပြောပါတယ်ဒါပေမဲ့ဒူးအယွတ်ဒဏ်ရာအတော်များများဟာရသွားဖြစ်တော့လားနဲ့ချီပြီးတော့ကြားလိုက်ရှိတတ်ပါတယ်အဲကြောင့်ဗန်ဒိုက်အနေနဲ့9လကနေ10လလောက်ထိနားရနိုင်တယ်လို့ပြောတာလည်းရှိသလိုတချို့ကလည်းဒီဘောလုံးရာသီပြန်ကစားနိုင်တော့မှမဟုတ်ဘူးဆိုပြီးတော့ခံမှန်းနေကြပါတယ်။ဘလောက်ကြာမယ်ဆိုတာကတော့သူ့ရဲ့ခွဲစိတ်မှုနဲ့ဘလောက်ထိမြင်မြန်ကောင်းလာမယ်ဆိုတဲ့ပုံမှာမူတည်နေပါတယ်။ဒါပေမဲ့သင်ကြတာကတော့ဒါကလေဝူးအတွက်တော့အကြီးအကျယ်အထင်အရှားစေတာတော့အသေးကြပါလေဝူးအနေနဲ့သူတို့ရဲ့အဓိကကစားသမားတစ်ဦးဖြစ်တဲ့ဗန်ဒိုက်မပါဘဲဘလောက်ထိအောင်မြင်မှုတွေထိန်းထားနိုင်မလဲဆိုတာကတော့စိတ်ဝင်စားကြလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာအီဂျစ်နိုင်ငံကအဇော်ဒင်းဘာဟာရာကတော့ကမ္ဘာအသက်ကြီးဆုံးကြီးစွာဘောလုံးသမားအဖြစ်နဲ့ဂင်းနစ်စံချိန်တင်သွားခဲ့ပါတယ်ဆိုတော့သူ့ရဲ့အသက်ဘယ်လောက်ရှိသွားပါပြီလဲသူဟာလာမယ့်နှုန်းမှာ3ရက်နေမှာ85နှစ်ပြည့်မှာဖြစ်ပြီးတော့ညီ6ရောက်ရှိတဲ့သူဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့အောက်တိုဘာ6ရက်နေ့ကအီဂျစ်နိုင်ငံမှာကစားတဲ့တတိယရန်အမတ်ပေးဘောလုံးပွဲက LIN နဲ့ပွဲမှာဝင်ကစားပြီးတဲ့နောက်မှာသူဟာအသက်ကြီးဆုံးဘောလုံးသမားအဖြစ်နဲ့စံချိန်တင်ခဲ့တာပါ။ဒါဟာသူ့အတွက်တော့ပွဲတိမိနစ်90ပြည့်ကစားတဲ့ဒုတိယမြောက်ပွဲပါ။ရင်းကားတော့သူဟာအပျော်တန်းကစားသူတသက်သာဖြစ်ခဲ့ပြီးတော့ပြီးခဲ့တဲ့မန်စတာတုန်းကကြီးစားကစားသမားအဖြစ်နဲ့ပထမဆုံးပွဲဥတော်ကစားပြီးတော့ပင်လို့ဒီကနေတဆင့်တကူသွင်းခဲ့ပါတယ်။မှန်တော့အဲ့ဒီကလေးကသူဟာအသက်ကြီးဆုံးကစားသမားဖြစ်နေပြီးနောက်တစ်ပွဲမှာအသက်ကြီးဆုံးကစားသမားအဖြစ်နဲ့စံချိန်တင်ဖို့လုပ်နေတော့မှပဲကာယောဂါဖြစ်ပြီးတော့ဘောလုံးပွဲတွေရွှေဆိုင်တိုက်ရတဲ့အတွက်ပြီးခဲ့တဲ့စနေကမှသူ့ကိုအသက်ကြီးဆုံးကစားသမားအဖြစ်နဲ့တရားဝင်အတိအမှတ်ပြုကြေညာခဲ့တာပါ။သူ့မတိုင်ခင်ရင်ကကမ္ဘာအသက်အကြီးဆုံးကြီးစားဘောလုံးသမားကတော့အစ်စရီးက Isaac Hayes ဖြစ်ပြီးတော့အသက်83နှစ်နဲ့စံချိန်တင်ခဲ့တာဖြစ်ပါတယ်။ဘာဟာရာကတော့သူ့အနေနဲ့စံချိန်လေးကိုနောက်တစ်ချိန်ထပ်ချိုးဖို့ဆန္ဒရှိနေသေးတယ်လို့လည်းဆိုထားပါတယ်ခင်ဗျာ။ဂျပန်နိုင်ငံကတော့တိုကျိုအိုလံပစ်ပြိုင်ပွဲကိုရှင်းနှစ်မှာကျင်းပဖို့အတွက်အစွမ်းကုန်ကြိုးပမ်းနေပါတယ်။ဒါရက်ကြောင့်2020တိုကျိုအိုလံပစ်ကိုရှင်းနှစ်ကိုရွှေ့ဆိုင်းလိုက်ရပြီးအခုခါမှလည်းကမ္ဘာတဝန်းဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကြောင့်စိုးရိမ်မှုတွေလည်းရှိနေပါတယ်။အမေရိကန်2020တိုကျိုအိုလံပစ်ကိုရှင်းနှစ်မှာကျင်းပနိုင်ဖို့အတွက်ဂျူတင်ပြင်ဆင်မှုတွေအမျိုးမျိုးကိုလုပ်နေပြီးသူတို့အနေနဲ့အားကစားပွဲတွေကိုအတိုင်းအတာဘလောက်အထိကျင်းပနိုင်မလဲဆိုတာကိုလည်းစမ်းသပ်နေပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့တိုကျိုဒုံးလို့ခေါ်တဲ့ဘေ့စ်ဘောကွင်းမှာကစားတဲ့ဒီဘေ့စ်ဘောပွဲမှာဗိုင်းရပ်စ်ကာကွယ်ရေးနီလန်ပေါင်းစုံကိုတုံးပြီးတော့ပြိုင်ပွဲကိုဘလောက်အန္တရာယ်ကင်းကင်းကျင်းပနိုင်မလဲဆိုတာကိုစမ်းသပ်ခဲ့ကြပါတယ်။အဲ့မှာပြိုင်ပွဲတွေကိုကိုပူချိန်တိုင်းတာလက်စည်းရည်နဲ့ပိုးသက်တာခုံတွေကိုပိုးသက်တာစတာတွေပေါင်းပါတယ်အခုလောလောဆယ်မှာတော့ဂျပန်နိုင်ငံကကြီးစားအောင်စားပြိုင်ပွဲတွေမှာပြိသက်တစ်ဝက်လောက်ကိုခွင့်ပြုထားပြီးပြိသက်တွေကလည်းနှာခေါင်းစည်းတွေတက်ပြီးတော့အားပေးကြပါတယ်အခုတစ်ပတ်အတွက်အောင်စားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းပတ်တွေတက်မှထပ်ပြီးတော့ဆွေးနွေးကြတာပါခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
အမေရိကန်ဒုတိယနိုင်ငံကြားရေးဝန်ကြီးစတီဖန်ဘေဂန်ကအိန္ဒိယနဲ့အမေရိကန်ဆက်ဆံရေးမှာအလားအလာရှိတဲ့အနာဂတ်နဲ့ပတ်သက်လို့ဒီလိုအပြုသဘောဆောင်တဲ့အချိန်မျိုးမကြုံဘူးတဲ့အကြောင်းအမေရိကန်အိန္ဒိယဆွေးနွေးပွဲမှာပြောဆိုလိုက်ပါတယ်။အမေရိကန်နဲ့အိန္ဒိယဆက်ဆံရေးမှာနယ်ပယ်အများကြီးရှိတဲ့အနေနဲ့ကာကွယ်ရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတရားဥပဒေစိုးမိုးရေးကုန်သွယ်ရေးနဲ့ယင်းနှိမ့်ညွန့်နှံ့ရေးစွန့်အင်ဆိုင်ရာမိဖက်တွေဖြစ်ကြပြီးတိုက်ပံတဲ့နီးပညာပူးပေါင်းဆောင်ရွက်မှုစတဲ့နယ်ပယ်အသီးသီးလည်းပါဝင်ပါတယ်။ဒီလိုမိဖက်ဆက်ဆံရေးထဲမှာအမေရိကန်နဲ့အိန္ဒိယတက္ကသိုလ်တွေနဲ့ဆေးကုမ္ပဏီကြီးတွေကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစံတရာမှာပူးတွဲကြိုးပမ်းနေကြတာလဲပိုပြီးထူးခြားပါတယ်။အင်ဒိုပစိဖိတ်ဒေသအတွင်းလုံခြုံရေးမဟာမိတ်တွေရဲ့ဖြစ်ထွန်းမှုတွေကိုထပ်ပြီးမွမ်းမံစမ်းသပ်ဖို့လိုအပ်တယ်လို့ဒုတိယဝန်ကြီးဘီကန်ကလေးနက်ပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့စစ်အေးကာလစိန်ခေါ်ချက်တွေနဲ့ချင်းချောင်းနေတဲ့အန်ဒီရီတွေကိုကဘာတဝှမ်းဒုတိယကဘာစစ်ပီးကာလမဟာမိတ်အနေအထားအတိုင်းပြန်လည်မုံမန္တာတွေမလုပ်ဘဲခံနိုင်ရရှိလိမ့်မယ်လို့စိတ်ချလက်ချယူဆလို့မရပါဘူးဒီနေ့နဲ့မနက်ဖြန်အတွက်ပထဝီနိုင်ငံရေးပဂတိအခြေအနေမှန်ကိုထင်ဟပ်စေမဲ့ ကျွန်တော်တို့ရဲ့မဟာဗျူဟာဆက်ဆံရေးရေရှည်တည်ထောင်အောင်လွတ်လပ်ပွင့်လင်းမှုနဲ့အညီဆောင်ရွက်ကြရမှာဖြစ်တယ်လို့ဒုဝန်ကြီးဘီကန်ကထောက်ပြပါတယ်။ပြန်လည်စမ်းသစ်ထားတဲ့လုံခြုံရေးမိဖက်အဖြစ်ရည်တည်ချက်အရာအိန္ဒိယနိုင်ငံလိုနိုင်ငံတွေအနေနဲ့ကိုယ်လုံခြုံရေးကိုကိုယ်တိုင်တာဝန်ယူဖို့ကြိုးစားကြမှာဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်အင်ဒိုပစိဖိတ်ဒေသတစ်ခွင်အိန္ဒိယရဲ့အကျိုးစီးပွားတိုးတက်အောင်ဒီမိုကရေစီနဲ့ကိုယ်ပိုင်အချုပ်အခြာအာဏာကိုကာကွယ်နိုင်အောင်အိန္ဒိယရဲ့စွမ်းရည်မြင့်မားရေးအတွက်အမေရိကန်ပြည်ထောင်စုကကူညီနိုင်ဖို့နည်းလမ်းတွေရှာနေပါတယ်လို့ဒုတိယဝန်ကြီးဘီကန်ကရှင်းပြပါတယ်။အမေရိကန်နဲ့အိန္ဒိယနိုင်ငံတို့ဟာဂျပန်နဲ့ဩစတြေးလျနိုင်ငံတို့နဲ့အတူအင်ဒိုပစိဖိတ်ဒေသရဲ့ဒီမိုကရေစီပင်တိုင်၄နိုင်ငံအဖြစ်စံတန်ဖိုးတွေကိုဘုံအကျိုးစီးပွားတွေနဲ့အတူမျှဝေခံစားနေကြကြောင်းလွတ်လပ်ပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသမှာအချုပ်အခြာအာဏာပိုင်နဲ့တာယာဝပြောတဲ့နိုင်ငံတွေအဖြစ်ထွန်းကားနိုင်ဖို့ဒေသတွင်းမတူကွဲပြားတဲ့နိုင်ငံတွေအားလုံးနဲ့ကျွန်တော်တို့နိုင်ငံတွေဟာအများစုအတွက်ရည်တမ်းပြီးအတူတကွရပ်တည်ကြပါတယ်လို့ဒုဝန်ကြီးဘီကန်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ဒေသတွင်းတရုတ်ရဲ့ထိုးထွင်းတဲ့နှီးဖြူဟာရှိနေတာကြောင့်ဒီရည်တမ်းချက်ကအပိသက်စိတ်ချနေလို့မရသေးဘူးလို့မစ္စတာဘီကန်ကသတိပေးလိုက်ပါတယ်။တရုတ်ရဲ့ချင်းချောက်နေတဲ့အန်ဒီယေအင်ဒိုပစိဖိတ်ဒေသတွင်းနိုင်ငံတွေရဲ့လုံခြုံရေးအတွက်အိန္ဒိယနဲ့အမေရိကန်အနေနဲ့တခြားနိုင်ငံတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဒုဝန်ကြီးဘီကန်ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာအိန္ဒိယကိုစစ်ပစ္စည်းရောင်းချမှုနဲ့ထောက်နှိုင်းရေးသတင်းဖလှယ်ဓာတ်တွေတိုးပြီးလုပ်ဖို့စတင်နေပါပြီ။ဒါပေမဲ့ဒီထက်မကတိုးပြီးလုပ်ရပါမယ်။အိန္ဒိယအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်နိုင်ဖို့စွမ်းရည်ပိုပြီးခိုင်မာအောင်အပါအဝင်အမေရိကန်ကကူညီမှဖြစ်ပါတယ်။အတွင်းကြကြနားလည်မှုနဲ့နှစ်နိုင်ငံစစ်တပ်တွေအကြားပုံမှန်စစ်ရေးလက်ကျင့်မှုတွေအပြန်အလှန်ဖလှယ်ကြပြီးဘုံကာကွယ်ရေးအနေအထားနဲ့ပူးတွဲတည်ထွင်မှုတွေဆောင်ရွက်ကြဖို့လိုတယ်လို့ဆိုပါတယ်။ကျွန်တော်တို့နှစ်နိုင်ငံဟာကြီးမြတ်တဲ့အနေအထားကိုဥတည်နေကြပြီးဒီအချိန်အဟုန်ကိုကျွန်တော်တို့ညှင့်တင်တဲ့အပေါ်မှာမူတည်နေပါတယ်လို့အမေရိကန်ဒုတိယနိုင်ငံဂျာယီဝန်ကြီးစတီဖန်ဘီကန်ကကြေညာလိုက်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။သတ္တဝတိနေမြေကဒရင်လွာရီနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုတွင်ဒီနေ့ဇန်နဝါရီလနောက်ပိုင်းကနေအောက်တိုဘာလဆောဝိုင်းကာလအထိလူ3သိန်းနီးပါးလောက်ပုံမှန်ထက်ပိုသေဆုံးခဲ့ရပါတယ်။အဲ့ဒီအထက်ကသုံးပုံတစ်ပုံလောက်ကကိုဗစ် -19 ရောဂါဖြစ်ပွားတာကြောင့်သေဆုံးရတာလို့ American ကုသရေးကထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအင်္ဂါနေ့ကထုတ်ပြန်တဲ့လေးလာချက်အသစ်မှာဖော်ပြထားပါတယ်။ American သမ္မတဟောင်း Barack Obama က Democratic Party သမ္မတလောင်း Joe Biden အတွက်မဲဆွယ်စည်းရုံးရေးလှုပ်ရှားမှုကိုဗိုလ်ထုတ်လေးမှာစတင်လိုက်ပြီးဖြစ်ပါတယ်။သူရဲ့လက်ထက်ကဒုတိယသမ္မတအဖြစ်တာဝန်ယူခဲ့သူ Biden အတွက်လူမဲမဲဆန္ဒရှင်တွေနဲ့အသက်အရွယ်ငယ်ရွယ်သူတွေရဲ့ထောက်ခံမှုတွေရရှိစေဖို့ဦးတည်ပြီးအခုလိုမဲဆွယ်စည်းရုံးရေးခေတ္တတာဖြစ်ပါတယ်။ဗိုလ်ထုတ်လေးက Pennsylvania ပြည်နယ် Philadelphia မြို့ကကစားကွင်းနဲ့ကာကူတီနယ်လာရောက်ကြတဲ့မဲဆန္ဒရှင်တွေကိုမဲဆွယ်တရားဟောမှာဖြစ်ပါတယ်။လိင်တူချင်းလက်ထက်ထိမ်းများသူတွေအတွက်တန်းတူညီမျှအခွင့်အရေးပေးထားတဲ့ Civil Union Laws ဥပဒေတရားပြဋ္ဌာန်းပေးဖို့ပိုယာမီဂျီဖရန်စစ်ကတောင်းဆိုလိုက်တာကြောင့်ဗာတီကန်ရဲ့ရည်တည်ချက်အားအသေးစရာပြောင်းလဲသွားခဲ့ပြီးဖြစ်ပါတယ်။ရောမမျိုးရုပ်ရှင်ပွဲတော်မှာမှတ်တမ်းရုပ်သံတစ်ခုကိုဗိုလ်ထုတ်ရေးကထုတ်လွှင့်နေချိန်တွင်ပိုယာမီဂျီရဲ့ကြေညာချက်ကိုအခုလိုကြားသိလိုက်ရတာလည်းဖြစ်ပါတယ်။အာဆီယံကုလသမဂ္ဂဝန်ကြီးများအစည်းအဝေးကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကအောက်တိုဘာလ12ရက်နေ့နေ့စွဲနဲ့တဝန်လာတစ်ဆောင်ပြပို့လိုက်ပါတယ်။အဲဒီတဝန်လွှာမှာမြန်မာနိုင်ငံရဲ့အာခိုင်ပြည်နယ်နဲ့တခြားနေရာကရွန်ဂျာနဲ့တခြားလူမှုအတိုင်းဝိုင်းတွေဟိုးဝေစွန်ထပြေးတိတ်ဆောင်နေရဆဲဆိုးရွားတဲ့ဒုက္ခတွေရင်ဆိုင်နေရဆဲဖြစ်တဲ့အတွက်ပြည်ထောင်စုအကြောင်းရင်းစစ်မြစ်ကိုဖြည့်ရှင်ဖို့အပူတပြေးလိုအပ်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ်။ဒုက္ခတွေတွေလုံလုံခြုံခြုံကိုသိကရှိရှိသူတို့စံနာလျာကိုပြန်သွားနိုင်မယ့်အခြေအနေတွေဖန်တီးပြဖို့လိုအပ်တယ်လို့လည်းပြောပါတယ်။စာနာပြပွဲတွေကိုနှိမ်နှင်းဖို့ရည်ရွယ်ထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေအမိန့်ကိုရုပ်သိမ်းကောင်းရုပ်သိမ်းသွားမယ်လို့ထိုင်းဝန်ကြီးချုပ်ကဗိုလ်ထုတ်လေးကပြောပါတယ်။ဒါပေမဲ့စာနာပြသူတွေကတော့ဝန်ကြီးချုပ်ပရယုချန်အိုချာ၃ရက်အတွင်းယာတုကလှုပ်ထွက်ပေးရမယ်လို့တောင်းဆိုလိုက်ပြီးဖြစ်ပါတယ်။သတ္တဝတိနေမနခင်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်တပြားရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲမတော်ပါ။
This program has come to you from the Voice of America, Washington.